Welcome to the Voice of America in Burmese.
Mingala Nyajama Kana, Tenora Zongalima. Sanwaila Setoyene, Teningunini Nyabai, View Mamala and Sisinivo, American Pidonsu, Washington DC Mirogani, Diet Tolum Bini Babi, Namasano Jena, Kunagan, Sanai, Tolum Bini, Sisimoro, Lanumida Sako, Nasanga, Thompson Nidopian, Telamida, Dia Kuzarugani, Diet Nasin and Javalo, View Mamabai, a Facebook and YouTube Samina Ruganile, Diet Nasin Luyana Gavarakna.
ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းလိုင်းကဆောင်ရွက်ပေးသွားပါမယ်ခင်ဗျာဟုတ်ကဲ့ဗေဒုက္ခပြအမြန်ဆုံးကြော်လာနိုင်ကြပါစီဗျာဒါပေမဲ့ဒီနေ့သတင်းတွေထဲမှာထိတ်ဆုံးဗေဒုက္ခသတင်းတရားကတော့ရန်ကုန်အလုံးမျိုးနယ်ထော်လီကွေ့အနီးမှာရှိတဲ့ထူးဆက်သုံးစီလိုက်မှာဒီကလေးနဲ့ပိုင်းကပေါက်ကွဲမိလောက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတိုက်ခိုက်စစ်ပီ
တင်းနဲ့နားဆင်ပြီးတဲ့အခါမှာတော့အမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း30ကျော်အတွင်းကုန်စည်နှုန်းတွေအမြင့်ဆုံးကိုရောက်ရှိနေတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ဥရုယာတီပြောင်းလဲမှုကြောင့်မော်လ်ဒိုက်နိုင်ငံကစီးပွားရေးလုပ်ငန်းတွေထိခိုက်နေတာ၊ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးတာကြောင့်ဟောင်ကောင်သားတွေဗီတင်ကိုထွက်နေကြတဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုပထမဆုံးနားဆင်ကြရမှာပါ။နောက်ပိုင်းပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာဆိုရင်တော့
အလုံးသိကြတဲ့အတိုင်းပဲ2021ခုနှစ်ဖေဖော်ဝါရီလမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖြစ်လာတဲ့နိုင်ငံရေးအကျပ်တွေဟာအထည်ချုပ်လုပ်ငန်းရဲ့အဓိကစိတ်ခေါ်မှုဖြစ်လာတယ
်။အသက်ငယ်နေတဲ့မြန်မာအထည်ချုပ်လုပ်ငန်းအကြောင်းကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းမှာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မြန်မာပြည်မပေးစာများကန္တာသတင်းတွေကသုတအစီအစဉ်နဲ့ကမ္ဘာတဝန်းထူးခြားဆန်းပြားအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့တင်းငွေနေနေညအတွက်နောက်ဆုံးကသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇုံလိုင်တို့ကတင်ပြပေးသွားကြပါမယ်ခင်ဗျာ
။ရန်ကုန်အလုံးမြို့နယ်ထော်လီခွဲဤမှာရှိတဲ့23စီစိုက်မှာဒီကလေးမနက်ပိုင်းကပောက်ကွဲမီးလောင်ခဲ့တယ်လို့ရန်ကုန်မြို့ကန်တွေကပြောကြပါတယ်။ပောက်ကွဲတာချာပြီးတဲ့နောက်မီးလောင်ပြီးတစ်ဆိုင်လုံးပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့အနိဒေသခံတွေကဆိုပါတယ်။မြန်မာနိုင်ငံမီးသတ်ဦးစီးဌာနရဲ့လူမှုကွန်ရက်ပေါ်မှာထုတ်ပြန်ချက်မှာတော့မီးလောင်ဆုံးရှုံးမှုရှိတယ်ဆိုတာကိုပဲဖော်ပြပြီးဘာကြောင့်မီးလောင်ဆုံးရှုံးရတယ်ဆိုတာကိုမရေးသားဘူး။ PDF ရောင်ပြည်သူ့ကာကွယ်ရေးအဖွဲ့တစ်ဖွဲ့ကတော့အလုံးမြို့နယ်အတွင်း23စီစိုက်ကိုလက်ပစ်ပုံတစ်လုံးနဲ့သူတို့တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ပါတယ်။ VOA အနေနဲ့တိကျအတည်ပြုလို့မရပါဘူး။ရန်ကုန်3ခွတကုံမျိုးသစ်အရှိပိုင်းညွန့်နယ်တွင်မှလည်းဒီကနေ့ပေါက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြမှုတွေပြစ်ခတ်နှိမ်နှင်းခံမှုတွေပြီးကြတဲ့ကရန်ကုန်ပါဝင်မြို့အတော်တော်များများမှာပေါက်ကွဲမှုတွေဘုံကွဲမှုတွေကနေ့စဉ်ဆိုသလိုရှိနေတာပါ။စီရေးတက်မှမှုတွေရှိနေတဲ့ကင်းပြည်နယ်မြောက်ပြည်သင်္ကန်းကြီးတောင်နယ်မြေရဲစခန်းကိုလည်းဇန်နဝါရီလ15ရက်နေ့ညပိုင်းကအဝေးကနေပြစ်ခတ်တိုက်ခိုက်တာရှိခဲ့တယ်လို့သိရှိရပါတယ်။
အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်ကဂျူးဖျားကြောင်တစ်ခုထဲမှာတစားကန်နေဖမ်းထားတဲ့လူဟာဂျူးလူမှုအသံဝိုင်းကိုတမင်ပစ်မှတ်ထားတာမဟုတ်ဘူးလို့အမေရိကန်စုံစမ်းစစ်ဆေးရေးဘူရို FBI ကပြောပါတယ် Congregation Beth Israel ဂျူးဖျားကြောင်ထဲမှာတစားကန်ဖြစ်ဖမ်းခံထားရတဲ့လူ၄ဦးစလုံးဘေးမတီရမခပြန်လွတ်လာတယ်လို့တာဝန်ရှိသူတွေကစနေနေ့ညမှာပြောပါတယ်တစားကန်တဦးကတော့အစောပိုင်းမှာပြန်လွတ်လာတာဖြစ်ပြီးကြံ၃ဦးကိုတော့တာဝန်ရှိသူတွေကဖျားကြောင်ထဲဝင်ပြီးကယ်ထုတ်ခဲ့တာပါဂျူးဖျားကြောင်ကိုဝင်စီးခဲ့တဲ့လူတေဆုံးသွားတယ်ဆိုပေမဲ့ဘလို့အသက်ခံရတယ်လဲဆိုတာကိုတော့တာဝန်ရှိသူတွေထုတ်ပြန်ခြင်းမရှိပါဘူးတစားကန်နေဖမ်းထားတဲ့အဲ့ဒီလူအနေနဲ့နောက်ထပ်ကြီးကြီးမားမားအစီအစဉ်ရှိပုံတော့မတွေ့ရဘူးလို့ FBI agent Matt DiSarno ကပြောပါတယ်ဒါပေမဲ့လည်းဒီကိစ္စကိုတခြားနိုင်ငံတွေအထိပါ FBI ကစုံစမ်းဖော်ထုတ်သွားမယ်လို့လည်းပြောပါတယ် Al-Qaeda တို့နဲ့ဆက်ဆံနေတယ်လို့တန်တရားရှိခံထားရတဲ့ပါကစ္စတန်အာယုံကျော်ဆိုင်ရာသစ်ပံပညာရှင်တယောက်ကိုလွတ်ပေးဖို့အဲ့ဒီလူကတောင်းဆိုခဲ့တယ်လို့အရာရှိတယောက်က AP သတင်းဌာနကိုအစိုးရမှပြောဆိုထားပါတယ်အမေရိကန်အရာရှိတွေကပါကစ္စတန်နိုင်ငံထဲမှာတပ်ဖြတ်ဖို့ကြံစည်မှုနဲ့အာယုံကျော်ဆိုင်ရာသစ်ပံပညာရှင်Afia Siddiqui ကို Texas အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကလည်းအခင်းဖြစ်ပြီး12နှစ်ကြာမှတစားကန်အလုံးအနေကင်းစွာပြန်လွတ်လာပြီလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တစားကန်တွေကိုဝင်ပြေးကယ်တင်ခဲ့တဲ့ဖြစ်ရအသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။ Ukraine စစ်အထာနာတွေရဲ့ computer စနစ်တွေဖျက်ဆီးအတိုက်ခိုက်ခံရတယ်လို့ Microsoft company ကြီးကပြောပါတယ်။ဒါပေမဲ့ဌာနရေးအတွက်ကိုတော့အတိအကျမပြောပါဘူး။အင်္ဂလိပ်လို malware လို့ခေါ်တဲ့ဖ ဖြည့်စည်း software ကိုကြာတာပတိနေ့မှာစတွေ့ခဲ့တယ်လို့ Microsoft company ကသူ့ရဲ့ blog မှာပြောထားပါတယ်။တိုက်ဆိုင်ဆိုင်အဲ့ဒီအချိန်မှာပဲ Ukraine ဆိုရဲ့ website ခေါ် internet စာမျက်နှာပေါင်း80ကျော်ဟာလည်း internet နဲ့ပြတ်တောက်သွားခဲ့ပါတယ်။အခုလိုတိုက်ခိုက်ခံရတာကို Ukraine ဆိုရဲ့ထိတ်တန့်တာဝန်ရှိသူတူကစနေနေ့အစောပိုင်းမှာထုတ်ပေါ်ပြောကြပါတယ်။အဲ့ဒီဖြည့်စည်း software ဟာ Russia ထောက်လာရေးကအသုံးပြုခဲ့တဲ့ဖြည့်စည်း software နဲ့အလားတူဖြစ်တယ်လို့မျိုးသားလုံးကျော်ရင်းနဲ့ကောက်ဝေးကောင်စီရဲ့ဒုတိယအတွင်းဝင်ရှာယီဒီမက်ယူကာရိုက်တာသတင်းဌာနကိုပြောကြပါတယ်။ယူကရိန်းဆိုတာဌာနတွေကို software ရေးပေးနေကြတဲ့ company တွေကနေတဆင့်အဲ့ဒီဖြည့်စည်း software ကိုတိုက်ခိုက်သူတွေကဝင်ထည့်ပေးလိုက်တာဖြစ်ပါတယ်။တကယ်လို့အဲ့ဒီဖြည့်စည်း software ကိုထပ်လိုက်သူတွေကအသက်တွင်းလိုက်တာနဲ့ကွန်ပျူတာစနစ်တွေအလုံးလုံးလို့မရတော့ပဲရပ်သွားကြမှာပါ။အဲ့ဒီလိုတိုက်ခိုက်ပုံမျိုးနဲ့ပဲ2009မှာအမေရိကန်ဆိုတာကိုတိုက်ခိုက်ခဲ့ပူပါတယ်။2014မှာတနိုင်ငံလုံးရွေးကောက်ပွဲ2015နဲ့2016ဆောင်းတွေမှာတရက်စစ်ပင်မတားဖြန့်ပြွေးလိုင်းတွေကိုယူကရိန်းကအတိုက်အခိုက်ခံခဲ့ရပူပါတယ
်ဟေတီသမရဂျိုဗနယ်မိုစီကိုလုတ်ကြံတပ်ဖြတ်မှုနဲ့တန်ကြားရှိခံထားရတဲ့ဟေတီသမရဟောင်းတယောက်ကိုဂျမေကာနိုင်ငံမှာဖမ်းဆီးခဲ့တယ်လို့ဟေတီတာဝန်ရှိသူတွေကပြောပါတယ်သမရမိုစီကိုလုတ်ကြံတပ်ဖြတ်မှုနဲ့ဆွဲချက်နဲ့လွတ်တော်အမတ်ဟောင်းရင်းဂျိုဝဲလ်Joseph ကို2021ခုနှစ်ဇူလိုင်လကလေးကအလို့ရှိနေတာဖြစ်ပါတယ်။သူနဲ့သူ့မိသားစုဝင်၃ဦးကိုလွှဲမှုကြီးကြရေးဆိုင်ရာဆွတ်ဆွဲချက်တွေနဲ့တောက်ကြနေမှာဖမ်းဆီးခဲ့ကြောင်းဂျမေကာနယ်မြေခံရဲတပ်ဖွဲ့ JCF ကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံအနောက်တောင်ပိုင်း Saint Elizabeth ကျွန်းပေါ်မှာအိမ်တစ်ခုမှာ Mr. Joel Joseph အခန်းခံခဲ့ရတာဖြစ်ပါတယ်။သူ့ကိုလက်တလောထင်းသိမ်းထားတယ်လို့ဂျမေကာရဲတယောက်က AFP သတင်းဌာနကိုပြောပါတယ်။တရားဥပဒေစိုးမိုးရေးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့အနေနဲ့ဂျမေကာရဲတပ်ဖွဲ့ကအခုလိုဆောင်ရွက်ခဲ့တာဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေကိုပူးတွဲလုပ်ဆောင်နေတယ်လို့လည်းအဲ့ဒီသတင်းအရင်းမြစ်ကပြောပါတယ်ဟေတီနိုင်ငံမှာလူကြိုက်သိပ်မင်းများတဲ့တမရမိုစီရဲ့အိမ်တော်ထဲပြီးခဲ့တဲ့ဇူလိုင်လကကွန်မန်ဒို20လောက်ဝင်ရောက်စီးနင်းပြီးတမရကိုပြစ်ခတ်တပ်ဖြတ်ခဲ့တာမှာတမရကတော့လည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်ဒီလုံခြံတပ်ဖြတ်မှုနဲ့ဆက်ဆက်ပြီးတန်တရားရှိတဲ့ဒါဇင်နဲ့ချီတဲ့လူတွေကိုဖမ်းဆီးထားပေမဲ့ဘသူရဲ့အမိန့်နဲ့သမရကိုလှုပ်ကြံတက်ဖြတ်ခဲ့တာလဲဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးအခင်းဖြစ်ပြီးချင်းမှာပဲသမရမော်စီကိုပြင်းထန်စွာဝေဖန်သူဖြစ်တဲ့အတိုက်ခံလွတ်တော်အမဂျိုဝဲဂျိုဆက်ကိုအာနာပိုင်နေကဖန်ဝရန်ထုတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညပိုင်းသတင်းတွေကို VOE ကဆက်လက်ကြီးညာပေးနေပါတယ်ကဘေးကြောင့်ကတ်တပ်ပိတ်ဆို့ထားကြတဲ့ကဆိုရင်မြောက်ကိုရီးယားရထားဟာတရုတ်နိုင်ငံအတွင်းကိုတနင်္ဂနွေနေ့ကပထမဆုံးဖြစ်နယ်စပ်ဖြတ်ဝင်ရောက်ခဲ့ပါတယ်2029ခုနှစ်ကဘေးစကရေကမြောက်ကိုရီးယားဟာနယ်စပ်ကိုပိတ်ဆို့ထားခဲ့ပြီးဒီကမှာခဲ့ခီးသွားလာငွေတွေကိုလည်းကတ်တပ်ထားခဲ့ပါတယ်ရောဂါကူးစက်မှုကာကွယ်ရေးလုပ်ငန်းတွေကိုလည်းတင်းတင်းကြပ်ကြပ်ဆောင်ရွက်ထားခဲ့သလို COVID-19 တွေ့ရှိတယ်လို့တရားဝင်ကြေညာခဲ့တာလည်းမရှိခဲ့ပါဘူးရထားကရာလူမြစ်ကိုဖြတ်ကျော်ပြီးတရုတ်နိုင်ငံဒန်တောင်းမြို့ကိုတနင်္ဂနွေနေ့ကရောက်လာခဲ့တာဖြစ်တယ်လို့ရောင်းနှပ်သတင်းဌာနကဆိုပါတယ်။ရထားကကုန်တွေတင်ခဲ့သလားဆိုတာကိုတော့မပြောနိုင်ကြပေမဲ့အရေးပေါ်ပစ္စည်းတွေတင်ပြီးတနင်္လာနေ့မှာပြန်သွားလိမ့်မယ်လို့ရောင်းနှပ်သတင်းဌာနကပြောပါတယ်။တရုတ်ရဲ့စီးရင်အေးအမြောက်ကိုရီးယားနဲ့ကုန်သွယ်ရေးကနည်းနည်းပဲရှိပါတယ်။အများစုကလည်းကုန်လွှမ်းကမဟုတ်ပဲမြောက်ကိုရီးယားစစ်ကမ်းတွေကပဲသွားကြပုံရပါတယ်။ COVID ကြောင့်ကန့်သတ်ပိတ်ဆို့ထားချိန်မှာလူသားချင်းစာနာထောက်ထားမှုအကူအညီတချို့တော့ဝင်ခဲ့ပေမဲ့ကူလာတမ်ကလူအဖွဲ့အစည်းတွေရဲ့အလိုအရအဓိကကြားတဲ့အကူအညီတွေရောပိတ်ထားစေဖြစ်ပါတယ်ဖွင့်ပြတဲ့ပစ္စည်းတွေကိုလည်းနန်ပိုစိတ်ကားမှာသုံးလထားပြီးမှတည်ယူလို့ရှိကြပါတယ
်တည်ဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့ကမ္ဘာနံပါတ်1တင်းနစ်ကစားသမားနိုဗက်ဂျိုကိုဗစ်ဩစတြေးလျနိုင်ငံမဲလ်ဘုန်းလေဆိပ်ကနေဒီကနေ့ထွက်ခွာသွားပါပြီဂျိုကိုဗစ်ရဲ့ဗီဇာအယူခံလွှာကိုညှင်းပယ်လိုက်တဲ့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးအလက်စ်ဟော့ခ်ရဲ့တောက်ချန်လေးကထုတ်ပြန်ချက်ကိုဖက်ဒရယ်တရားသူကြီး၃ဦးကတင်းငွေနေမှာအတည်ပြုလိုက်ပြီးတဲ့နောက်အခုလိုနေရပြန်ပို့ခံရတာဖြစ်ပါတယ်။ဗီဇာအယူခံခြင်းညှင်းပယ်ခံရတဲ့အပေါ်အလွန်စိတ်ပျက်မိပေမဲ့ဆုံးဖြတ်ချက်အတိုင်းလိုက်နိုင်မှာဖြစ်ကြောင်းဂျိုကိုဗစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဩစတြေးလျတာဝန်ရှိသူတွေကတော့အများပြည်သူအကျိုးစီးပွားအတွက်ရည်ရွယ်ပြီး COVID-19 ကာကွယ်ဆေးထိုးမထားတဲ့ဂျိုကိုဗစ်ကိုပြည်ဝင်ခွင့်မပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်ပြည်ဝင်ခွင့်မရပဲနေရပြန်ပို့ခံရတဲ့ သူတွေအနေနဲ့ဩစတြေးလျကိုတုံ့နှစ်ပြန်လာခွင့်မရှိပါဘူး။ဩစတြေးလျမှာတင်းနစ်ကစားသမားဂျိုကိုဗစ်ရှိနေခြင်းအပြင်ပြည်သူလူထုရဲ့ကြမ်းမာရေးပေါ်ထိခိုက်မှုရှိစေနိုင်သလိုဩစတြေးလျပြည်သူတွေကာကွယ်ဆေးထိုးနှံရေးအစိုးရရဲ့ကောင်းမွန်တဲ့ကြိုးပမ်းမှုတွေအပေါ်ဆန့်ကျင်ဘက်ရလဒ်တွေထွက်ပေါ်လာနေတဲ့ဆိုပြီးသူဗီဇာကိုတာဝန်ရှိသူတွေကညှင်းပယ်လိုက်တာဖြစ်ပါတယ်။ Grand Slam 2022တင်းနစ်ကစားပွဲကစားဖို့မဲလ်ဘုန်းမြို့ကိုရောက်ရောက်ချင်းဇန်နဝါရီလ6ရက်နေ့ကပဲကိုဗစ်ကာကွယ်ဆေးထိုးမထားတဲ့ဂျိုကိုဗစ်ရဲ့ပြည်ဝင်ခွင့်ဗီဇာကနဦးညှင်းပယ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့အထိကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 326.1 သန်းရှိပြီး 5.5 သန်းသေဆုံးခဲ့ပါတယ်။ကာကွယ်ဆေး6ဘီလီယံကျော်ထိုးပေးခဲ့ပြီဖြစ်တယ်လို့အမေရိကန်နိုင်ငံကနာမည်ကျော် Johns Hopkins တက်သို့ကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်ဌာနကဆိုပါတယ်။ရဝမ်ဒါနိုင်ငံကိုကိုဗစ်ကာကွယ်ဆေး 1.1 သန်းစနေနေ့ကပို့လိုက်ပြီးအဲ့ဒီအထက်မှာ Covax ကိုပို့တဲ့သန်း 1,000 မြောက်ကာကွယ်ဆေးပါသွားခဲ့တယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Harriet Ford ကပြောပါတယ်။ Covax အဖွဲ့ဟာဆေးရတဲ့အလယ်လတ်ဝင်ငွေရှိတဲ့တိုင်းပြည်တွေကိုဗစ်ဆေးရရှိရေးဆောင်ရွက်နေတဲ့နိုင်ငံတကာအဖွဲ့အစည်းဖြစ်ပါတယ်။အမေရိကန်မှာတော့လာမယ့်တစ်ပတ်နှစ်ပတ်အတွင်းကိုဗစ်ပိုးအမြန်စစ်နိုင်တဲ့ပိုးစစ်ဆေးတဲ့ဘူးတွေကိုအိမ်တိုင်းကိုပေးပို့တော့မှာဖြစ်ပါတယ်။အများပြည်သူသွားလာတဲ့နေရာတွေမှာကာကွယ်ဆေးမထိုးထားသူတွေမသွားရလို့တားမြစ်ထားတဲ့ဥပဒေကြမ်းကိုအတည်ပြုဖို့ရုရှားအစိုးရကတောက်ကြနေတုန်းကဆိုင်းထားလိုက်ပါတယ်။ပြင်သစ်နိုင်ငံမှာတော့ပါရီမြို့လမ်းတွေပေါ်မှာနှာခေါင်းစီးတက်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုတရားရုံးကရပ်ဆိုင်းခိုင်းလိုက်ပါတယ်။ဗာဆိုင်းမြို့တရားရုံးကလည်းဒေသတွေအလားတူပြဋ္ဌာန်းချက်ကိုဗိုလ်တူးနေတဲ့ကရိုက်ဆိုင်းမိတ်ချမှတ်လိုက်ပါတယ်။
ကူးစက်မြန်လာတဲ့မျိုးဗီဇာပြောင်းအိုမီကရွန်ကိုဗစ်ကူးစက်ခံရသူတဦးကိုတရုတ်နိုင်ငံဗေကျင်းမြို့မှာတွေ့ရှိခဲ့ကြောင်းတရုတ်အစိုးရပိုင်းသတင်းကကြေညာပါရယ်ဖေဖော်ဝါရီလ14ရက်နေ့မှာကျင်းပတော်မယ်ဆောင်းဝါဒီအိုလံပစ်ပွဲနဲ့တရုတ်နှစ်တစ်ကူအားလိုက်ရဲ့မတိုင်ခင်သတင်းပတ်ပိုင်းအလို့မှာအခုလိုပြည်တွင်းကူးစက်မှုတွေတွေ့နေရတာဖြစ်ပါရယ်နိုင်ငံမြောက်ပိုင်းတရန်ချင်းမြို့အပါအဝင်ဟီနန်ကွမ်တုံးနဲ့လျောင်နင်းပြည်နယ်နဲ့နယ်မြေ၄ခုတည်းမှာလည်းအိုမီကရွန်ပိုးတဲ့ကူးစက်ခံထားသူတွေတွေ့နေရတယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။အိုမီကရွန်ပိုးကူးစက်ခံရသူဘယ်နှဦးရှိသလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဇန်နဝါရီလ15ရက်နေ့တုန်းကကိုဗစ်ကူးခံရသူ165ဦးရှိပြီးဒီကတိမှာတော့119ဦးရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ရှစ်တရက်ကပြည်တွင်းကူးစက်သူ104ဦးရှိပေမဲ့ဒီကနေ့မှာတော့65ဦးထိကျသွားတယ်လို့လည်းဒေသကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။အလားတူပဲအိန္ဒိယနိုင်ငံမှာလည်းပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ပိုးကူးစက်သူလူသစ် 2,800 ကျော်ရှိပြီးရှစ်လတာအတွင်းအများဆုံးဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်အိန္ဒိယမှာကိုဗစ်ပိုးကူးစက်ခံရသူ38သန်းကျော်အထိရှိသွားပြီဖြစ်ပါတယ်ကိုဗစ်ကြောင့်ဒီကနေ့သေဆုံးသူကတော့314ဦးရှိပြီးစုစုပေါင်းသေဆုံးသူဟာ 48,600 ကျော်ရှိနေကြောင်းလည်းအိန္ဒိယကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးကြတာပါခင်ဗျာ။ VOA American တန်းကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့အမေရိကန်ပြည်ထောင်စုမှာကုန်စည်နှုန်းတွေမြင့်တက်နေတဲ့သတင်းနဲ့ဥစွာဆက်ပါမယ်။အမေရိကန်ပြည်ထောင်စုမှာ1980ပြည့်နှစ်တွေနောက်ပိုင်းအမြင့်ဆုံးကုန်စည်နှုန်းတက်မှုနဲ့ကြုံနေရပါတယ်။ဝင်ငွေနဲ့မိသားစုတွေအများဆုံးအခက်ကြုံရပြီးကာယောဂါကြောင့်အထိနာနေတဲ့ကုမ္ပဏီတွေလည်းဆက်လက်ရပ်တည်နိုင်ဖို့ရုန်းကန်နေကြရပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးမအိတန်စင်ကပြောပြပေးပါမယ်ခင်ဗျာ
။2021ဒီဇင်ဘာလတုန်းကအမေရိကန်ပြည်အောင်စုအတွင်းမှာအထွေထွေစားသုံးကုန်လူသုံးကုန်ပစ္စည်းစည်းနှုန်းတွေ900ခန်းလုံးမြင့်တက်သွားပြီးတော့ဒါဟာနှစ်40အတွင်းမှာအမြင့်ဆုံးပဲလို့အလို့သမားရေးရာဌာနကထုတ်ပြန်ကြေညာထားပါတယ်။အမေရိကန်စီးပွားရေးကဏ္ဍပေါ်မှာတည်ရောက်မှုကြီးရဲ့ကုန်စည်နှုန်းတက်တဲ့ပြဿနာကိုအမြန်ဖြေရှင်းဖို့သမ္မတဂျိုဘိုင်ဒန်အစိုးရပေါ်မှာဖိအားတွေတိုးလာနေပါတယ်။အမေရိကန်နိုင်ငံသားတွေလည်းကုန်စည်နှုန်းမြင့်တဲ့တန်ကိုခံစားနေရတာပါ
။ But when you get to food prices that
are မဖြစ်မနေလိုအပ်တဲ့အစားအသောက်ဈေးတွေတက်သွားတာကြောင့်ခက်ခဲပါတယ်။အရင်တုန်းကဟင်းချက်စရာသွားဝယ်ရင်ဒေါ်လာ100 150လောက်ကျပြီးတော့အခုကျတော့ဒေါ်လာ200 250လောက်ဖြစ်သွားတာမျိုးကြုံရပါတယ်။
ကုန်ကျန်းစည်တက်တော့စီးပွားရေးလုပ်ငန်းတွေနဲ့အလိုက်အထိုက်ဈေးတင်ရတာကိုနားလည်ပေမဲ့လေဈေးကြီးပြီးဝင်နေရတော့အခက်တွေ့ရေဆိုပြီးတော့ကယ်လီမာတင်ကပြောပါလိ
မ့် There's been an inflation in everything delivery costs like
ကုန်ပစ္စည်းတည်ယူပို့ဆောင်ကစသဖြင့်နေရာတိုင်းမှာဈေးတက်နေပါတယ်ဝန်ထမ်းလာကညံ့ညပေးနိုင်မှုကုမ္ပဏီတွေကလည်းမဖြစ်မနေကုန်ပစ္စည်းတွေညှိလိုက်ရတာကိုနားလည်ပါတယ် ဒါပေမဲ့ဒီရက်ပိုင်းတွေမှာငွေကုန်တာမြင်ရပါတယ်ဈေးတွေတက်နေတော့ပတ်စံကိုတကယ်လိုတဲ့နေရာတွေပဲစစ်စစ်ဆက်သုံးရပါမယ
်ဝစ်နီဝဲဘာကတော့ဆန်ဖရန်စစ္စကိုမြို့ပြမှာဈေးကြီးရဲ့အတွက်ဈေးပိုတက်တာတဲ့မြို့ပြင်ကိုပြောင်းနေဖြစ်တဲ့အကြောင်းကိုပြောပါသည
် It is it's a big stressor for us I mean we are working off of two incomes luckily
ဈေးပြစီမှုများစေပါတယ်ကျမတို့စိုင်းတစ်ခုတည်းမဟုတ်ပဲတခြားဘက်ကလည်းဝင်ငွေတစ်နည်းနှဖုံရနေလို့တော်ပါသေးတယ်ဒါပေမဲ့အထူးသဖြင့်လွန်ခဲ့တဲ့6လတုန်းကကျမတို့ကြက်တဲပါတယ်ဒါကြောင့်မြို့ပြင်ကိုပြောင်းဖို့ဆုံးဖြတ်ခဲ့ကြတာပါကျမတို့ကကားမောင်းတာများတော့လောင်စာဆီဈေးတက်တဲ့အပေါ်မှာအထူးစိုးရိမ်မိပါတယ်ဈေးတက်လာလေစိတ်ဖိစီးမှုကများလေပါပဲဟင်းချက်စရာဝယ်ရင်လည်းဈေးတွေကတက်နေလို့စိတ်ညစ်ရပါတယ်ကျမတို့တက်နိုင်တဲ့အသုံးစိတ်ထဲကိုဝင်အောင်လို့မလိုတာတွေကိုရှော့ဝယ်ပြီးတော့နေရတာလည်းကြက်တဲပါတယ်ကုန်စင်းလုံးတွေမြင့်တက်လာတာနဲ့အမျှကျမတို့လုပ်ငန်းအသုံးစရိတ်ကျက်တဲလာတဲ့အပေါ်စိုးရိမ်နေပါသေးတယ်။ဒီတိုင်းသာကုန်စင်းလုံးတွေဆက်တက်မယ်ဆိုရင်ကျမတို့လုပ်ငန်းရပ်တည်နိုင်မှုကျမတို့လည်းစင်းလုံးတွေကိုတိတိတသားပြောင်းပြစ်ရပါတော့မယ်
။ကေယောကကြောင့်စီးပွားရေးကျဆင်းနေရာကနေပြန်လည်နလန်ထူနိုင်အောင်2021မှာကားလောင်စာကြီးအစားတောင်းနဲ့ပရိဘောကစရတွေကိုတဟုန်ထိုးပြီးတော့ဈေးတင်ပြီးရောင်းခဲ့ကြပါလိမ့်။အစိုးရထောက်ပံ့ခြေတွေနဲ့အတိုးနှုန်းအင်မတန်နည်းတဲ့ချင်းငွေတွေရတဲ့ပြည်သူတွေကလည်းကေယောကကြောင့်အင်းထဲမှာနေရချိန်မှာစိတ်ညစ်ညစ်နဲ့ပစ္စည်းတွေဝယ်လို့အားများလာခဲ့ပါလိမ့်။ကာကွယ်ဆေးထွက်လာတော့အပြင်ထွက်ပြီးတော့စားတောက်ခီးသွားတာတွေကိုပြည်သူတွေကအတိုးချပြီးတော့လှုပ်ချင်လာကြပါလိမ့်။အမေရိကန်နိုင်ငံသားတွေအသုံးဆွဲများလာတဲ့အမျှကုန်ကျန်းတွေနဲ့ဝန်ထမ်းတွေမလောက်ငါတဲ့ပြဿနာနဲ့ကြုံရပြီးတော့ကုန်စည်စည်းစိမ်မှုနှိမ့်ခွေတဲ့ပြဿနာပေါ်လာပြန်ပါလိမ့်။2021ဒီဇင်ဘာလတုန်းကအစားအသောက်နဲ့လောင်စာဆီဈေးတွေ 5.500 ခန်းလုံးတက်ခဲ့ပြီးတော့ဒါဟာဆယ်စုနှစ်တွေထဲမှာအမြင့်ဆုံးဖြစ်ခဲ့တဲ့အကြောင်းလုံသမားဝန်ကြီးဌာနကတင်ပြထားတာပါ။ကုန်စည်စည်းစိမ်မှုနှိမ့်ခွေတာတွေကြောင့်လည်းကုန်စည်နှုန်းတွေတက်လာပြီးတော့ကေယောခါမတိုင်ခင်တုန်းကအခြေအနေကိုပြန်ရောက်ဖို့တော့မလွယ်ဘူးဆိုပြီးတော့စီးပွားရေးပညာရှင်တွေကမှန်းဆထားကြပါသေး။ဒါကအမေရိကန်တနိုင်ငံထဲမှာဇုံရတဲ့ပြဿနာတော့မဟုတ်ပါဘူး။ယူရိုငွေသုံးဆွဲတဲ့ဥရောပတိုင်းနိုင်ငံ19နိုင်ငံမှာလည်း2020ဒီဇင်ဘာလကထက်စာရင်2021ဒီဇင်ဘာလမှာကုန်စည်နှုန်းက900ခိုင်နှုန်းဆန့်ကျင်တင်တက်ခဲ့ပါသည်။ကုမ္ပဏီကြီးငယ်အားလုံးတက်နိုင်သမျှစူးစမ်းပြီးတော့ရုန်းကန်ရက်တည်နေရပါသည်။ဝန်ထမ်းတွေကိုလောက်ခလာစားလေးများများဆဆတိုးပေးဖို့ခက်ခဲနေချိန်မှာကုန်စည်နှုန်းကတော့တက်နေစေပါ။ဝင်ငွေနဲ့မိသားစုဝင်တွေပို့ပြီးတော့အခက်ကြုံရပြီးတော့ကေယောခါကြောင့်နေမကကုန်စည်နှုန်းတက်မှုကြောင့်ပြည်သူတွေအကျက်တဲကြုံရတဲ့အကြောင်းလူမှုစစ်တမ်းတွေမှာဖော်ပြထားပါသည်။1980ပြည့်နှစ်နောက်ပိုင်းမှာအမေရိကန်ပြည်အောင်စုမှအခုမှဒါမျိုးကြုံရတာပါ။မိခင်သမားဂျိုးပိုင်ကတော့ကုန်စည်နှုန်းတက်တာဟာယာယီတာဖြစ်တယ်ဆိုပြီးတော့ပြောနေပါသေး။ဒီဇင်ဘာလတုန်းကလောင်စာဆီဈေးနည်းနည်းပြန်ကျလာပြီးတော့အခုစားတောက်ကုန်စည်နည်းနည်းတက်လာတာဒါကတိုးတက်မှုပဲဆိုပြီးတော့သမ္မတဘိုင်ဒန်ကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။အဲ့ဒီတန်စင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မော်လ်ဒက်စ်နိုင်ငံဘက်ကသတင်းတပုတ်ကိုလည်းတင်ပြပေးပါဦးမယ်။ဥရယာတီပြောင်းလဲမှုရဲ့တန်ကိုခန်းစားနေရတဲ့မော်လ်ဒက်စ်ကျွန်းနိုင်ငံဟာသူအဓိကလုတ်ကင်တဲ့ခီးသွွားလုပ်ငန်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရင်းနဲ့အညီလုတ်ကင်လျက်ရှိပါတယ်။ကမ္ဘာကြီးနောက်ထပ်အပူချိန်နဲ့နဲ့တိုးလာုံနဲ့မော်လ်ဒက်စ်ကျွန်းစုတွေရေမြုပ်သွားဖို့ရှိနေတာမို့နိုင်ငံကံကြမ္မာဟာကမ္ဘာကာဗွန်ထုတ်လုပ်မှုအများဆုံးနိုင်ငံတွေအပေါ်မှာမူတည်နေပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကော်မတ်သူကတင်ပြပေးပါမယ်ခင်ဗျာ
။ပင်လယ်ရေမျက်နှာမြင့်တဲ့3ဘီကျော်သာရှိတဲ့မော်လ်ဒက်စ်ကျွန်းစုတွေဟာကမ္ဘာကြီးပူနွေးလာမှုကြောင့်ပင်လယ်ရေမျက်နှာမြင့်တက်လာခြင်းနဲ့ပုံမအပြင်းလာတဲ့မုန်တိုင်းတွေကြောင့်ကျွန်းတွေပေါ်ကရေကြိုတွေအားလုံးကညစ်ညမ်းသွားခဲ့ရပါပြီ။မော်ဒိုက်မှာကျွန်းပေါင်း1200နီးပါးရှိပြီးတော့200နီးပါးလောက်မှာတော့ဌာနေတိုင်းသား9သိန်းခွဲလောက်နေထိုင်ကြပါတယ်။အိန္ဒိယသမုဒ္ဒရာတွေကတခြားကျွန်းတွေလိုပဲခီးသွွားလုပ်ငန်းကိုအတော်လေးမိခိုတာဖြစ်ပါတယ်။ကျွန်းတွေရဲ့အနာဂတ်ကကမ္ဘာကြီးပူနွေးလာတာကိုရပ်တန့်ဖို့ရှော့ချတဲ့အပေါ်မှာမူတည်နေပေမဲ့လည်းတချို့ဟိုတယ်ပိုင်ရှင်တွေကတော့တဘာဝပုံဝင်ခြင်းနဲ့ပို့ပြီးတော့နီးစပ်ကျောင်းဝင်စေတဲ့နီးလန်းတွေနဲ့ဧည့်သည်တွေကိုဆွဲဆောင်နေပါတယ်။မော်ဒိုက်အပန်းပြေကျွန်းများဆိုင်ရာလူလူဆက်ဆံရေးနဲ့ဈေးကွက်ညင်ကြားရေးမှူးခတိကျဆန္ဒကတော့ဒါကိုဂုဏ်ယူပါတယ
်။36 years ago we loved
hotels ။ငွေ36နှစ်ကဒီအပန်းပြေဟိုတယ်ကြီးတွေကိုပတ်ဝန်းကျင်ထိန်းသိမ်းရေးအမြင်နဲ့ထူထောင်ခဲ့ပြီးတော့ဒီကနေ့တွေမှာကတော့ကျမတို့ဦးဆောင်ပြီးထိန်းသိမ်းလှုပ်ဆောင်နေတာတွေအတွက်အတော်လေးကိုဂုဏ်ယူမိပါတယ်။
နေလို့နာမည်ပေးထားတဲ့အပန်းဖြေကျွန်းပေါ်က zero site ခင်းတွေကနေအလက်ဆက်ဆုံးတည်တံ့တွေကိုထောက်ပံ့ပေးထားတယ်လို့ Hotel Edge Alif ကလည်းအခုလိုပြောပါတယ
်။ At our zero restaurant guests are able to choose
organic zero site ဆိုင်မှာကအဲ့တွေဟာဒေသ site ခင်းတွေထဲမှာတဘာဝအတိုင်း site ပြုထားတဲ့အသီးနှံတွေကိုရနိုင်ပါတယ်။တကယ်ကိုကြွန့်ကျင်တဲ့စပုတ်ဘူးတွေရဲ့လက်ရာကိုစားသုံးနိုင်ပါတယ်။အခုပဲလာပြီးသုံးဆောင်စီတင်ပါတယ်ဗျာ။
hotel ခန်း ထဲ မှာ လက် ဆောင် ပေး တဲ့ ရေ ပလင်း တွေ အားလုံး က ဖန် တွေ နဲ့ ပြုလုပ် ထား ပြီး ထပ် မှန် ပြီး တော့ ပြည်ပြင် သုံး ဆွဲ လို့ ရ တယ် လို့ သူ က ဆက် ပြော ပါ တယ်
Here is the bottling plant. We prepare
over 2,000 bottles. We have a facility to store the plastic bottles. We have a plastic bottle to store the plastic bottles. We have a plastic
bottle to store the plastic bottles. We have a plastic bottle to store the plastic bottles. We have a plastic bottle to store the plastic bottles. We have a plastic bottle to store the plastic bottles. We have a plastic bottle to store the Korea Institute ga pinlebin sai ya ziwa bira pinya shin ERM Rahil ga tana chaut twan ni yin sai ni ya de Andre ko aku lo shin pya ba de
Our corals are under a lot of threat because of climate change and localized threats as well.
Kudu ya di pyaung le ya chang yo yi shi thain thain mu ma lut da chang yo chama ru ye tana chaut chan nui ha tor tor mya mya chin chauk khan ni ya ba de lo lo se myon lin lo ya da ga ro tat nai da law ziwa myu kwe re ko thain thain mu ne area ko le chin nai da law che che pyan pyan thain thain mu lu ba de
tana chaut twan ni ko aka kwe pe bu pin le niyan nui ti saut da ba win kudu ya di pyaung le mu dan ko ka kwe bu နိုင်ငံရဲ့အမျိုးသားဘတ်ဂျက်ရဲ့50ရာခိုင်နှုန်းကိုအသုံးပြုထားပါတယ်။သို့ပေမဲ့လည်းအစိုးရအမှတ်တံတွေအရကိုရိုနာကပ်ဘေးကြီးကလည်းခီးသွွားလုပ်ငန်းကို3ဘုံတစ်ဘုံလောက်ကျုပ်ဝင်သွားစေခဲ့တယ်လို့ဆိုပါတယ်။ကမ္ဘာပူချိန်ကို2ဒီဂရီဆယ်စီယပ်လျှော့ချဖို့ကမ္ဘာနိုင်ငံတွေအားလုံးနီးပါးက2015မှာပြင်သစ်ဥရိယာစီပြောင်းလဲမှုစာချုပ်ကိုလက်မှတ်ရေးထိုးထားကြပေမဲ့လည်းကမ္ဘာကြီးရဲ့အပူချိန်ကတော့ 1.1 ဒီဂရီဆယ်စီယပ်နီးပါးတက်ပြီးသားဖြစ်ပါတယ်။ကဘာကြီးပူနွေးလာတာကိုကန့်သက်ဖို့အတွက်မဖြစ်မနေအရေးကြီးလာတယ်လို့ရဟေးကအခုလိုဆက်ပြောပါတယ
် existential thing for us and what we need is for the temperature to stay below 1.5 degrees celsius
အောက်မှာထားဖို့လိုပါတယ်ဘာကြောင့်လဲဆိုတော့အပူချိန်2 degree celsius တက်ရင်ကမ္ဘာတဏ္ဍာကျောက်တန်း96ရာခိုင်နှုန်းပျက်စီးသွားမယ်လို့ခန့်မှန်းချက်တွေရှိပါတယ် Maldives အတွက်ဆိုရင်တော့ဒါဟာအရာအားလုံးဆုံးရှုံးပြီးတော့တိုင်းပြည်ပြတ်တာပါပဲပင်လယ်ရေမြင့်နေပြင်ကလည်းတမီတာခွဲလောက်မြင့်လာမယ်ဆိုရင်ကျမတို့ကျွန်းအားလုံးရေမြုပ်သွားမယ်အထိပ္ပယ်ပ
ါမော်တိုက်ဒီဇာကန်တကူဖြစ်တဲ့ Isme Hisham ကတော့တနာချောက်တနေ့ကိုထိန်းသိမ်းရေးနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါတယ
် I am very proud of
ကျွန်တော်တို့ဒီတနာချောက်တန်းကြီးရဲ့အလှပြောင်းကိုတော်တော်လေးဂုဏ်ယူပေမဲ့လည်းတစ်ချိန်တည်းမှာပဲသူ့တို့ရဲ့ရေသရော်တွေအတွက်စိုးရိမ်ပါတယ်လာမယ့်အနာဂတ်မျိုးဆက်တွေအတွက်ကာကွယ်ပေးသင့်ပါတယ်
နိုင်ငံပေါင်း200နီးပါးလောက်ဟာကဘာကြီးပူနွေးလာနေတာကိုအဓိကရွေပြီးတော့ COP26 မှာသဘောတူညီချက်တွေယူထားကြပါတယ်ဒီသဘောတူညီချက်မှာကာဗွန်အဓိကထုတ်လုပ်တဲ့နိုင်ငံကြီးတွေပါဝင်လာဖို့နဲ့2022အကုန်မှာကာဗွန်ထုတ်လုပ်မှုကိုပြင်းပြင်းထန်ထန်လျှော့ချမှုတွေပါရှိပါတယ် COP26 သဘောတူညီချက်ထဲမှာဆွေးနွေးညှိနှိုင်းကြသူတွေပြောတာကတော့ဒီသဘောတူညီမှုကနေငကူအပူချိန်ကိုထိန်းသိမ်းထားအောင်လုပ်ပဲတက်နိုင်ပြီးတော့ဒီရာစုအကုန်မှာကမ္ဘာကြီးက 1.5 ဒီဂရီဆယ်စီယပ်လောက်အပူချိန်တက်လာမယ်လို့သတိပေးထားပါတယ်။ကမ္ဘာကြီးအနေနဲ့ဆက်မှုခေတ်နောက်ပိုင်းကလေးကငကိုအပူချိန်တက်ကို 1.1 ဒီဂရီဆယ်စီယပ်တက်ခဲ့တာလည်းဖြစ်ပါတယ်။ရဟေးကတော့သူမတို့ကျွန်းနိုင်ငံလေးရဲ့ကံကြမ္မာဟာကမ္ဘာကောင်းဆောင်လေးရဲ့လက်ထက်မှာပဲရှိတော့တယ်လို့အခုလိုပြောပါတယ
်။ The world leaders that are getting together now, the finances,
ဒီတော့ကျမတို့ရဲ့ညှိနှိုင်းချက်ကတော့အခုဆိုရင်ကမ္ဘာကောင်းဆောင်တွေအတူတူရှိနေကြပြီ။မေကုံကြီးကြခံတဲ့တိုင်းပြည်တွေအ धिक ဓာတ်ငွေထုတ်လုပ်တဲ့တိုင်းပြည်တွေဟာကမ္ဘာကြီးအတွက်အရေးပေါ်အနေအထားဖြစ်နေရမလို့ဒီပြောင်းလဲကိုထိထိမိမိလှုပ်ဆောင်မှုလိုပါတယ်။ဒါကြောင့်လဲဆိုတော့ဒါဟာကျမတို့ကိုသာထိခိုက်စေမှာမဟုတ်ဘဲနဲ့သူတို့ကိုရောကမ္ဘာကြီးတစ်ခုလုံးကိုပါထိခိုက်မှာဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါကတည်ရှင်ရင်စဉ်းစားရမယ့်ကိစ္စတစ်ခုပါ
။မော်တိုက်ကျွန်းနိုင်ငံမှာဥရိယာစီပြောင်းလဲလာမှုကြောင့်မိုးကြီးတာ၊ရေကြီးတာ၊ကမ္ဘာပြိုတာ၊တောက်တုံးရေမလုံမလောက်ဖြစ်တာတွေဖြစ်နေပြီးတော့လူတွေရဲ့ရှင်သန်နေထိုင်မှုပုံစံတွေကိုအလုံးစုံပြောင်းလဲပစ်ဖို့လိုပြီးဆိုတာစံနှုန်းတရဖြစ်လာခဲ့ပါပြီ
။ကောမြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ဟောင်ကောင်ကနေဗြိတိန်ကိုပြောင်းရွှေ့နေထိုင်သူတွေရဲ့ဘဝအခြေအနေအကြောင်းကိုလည်းပြောပြပါအောင်မယ်။အမျိုးသားလုံခြုံရေးဥပဒေလိုခေါ်တဲ့ဥပဒေအောက်မှာဟောင်ကောင်ရဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေကိုနှိမ်နှင်းလိုက်တဲ့အခါဟောင်ကောင်မှာနေထိုင်သူတွေတောင်းနဲ့ချီပြီးဟောင်ကောင်ကိုစွန့်ခွာထွက်ပြေးသွားကြပါတယ်။1998ခုနှစ်မှာဗြိတိန်နဲ့တရုတ်စာချုပ်ကုန်ဆုံးသွားပြီးတဲ့နောက်ပထမ6လအတွင်းမှာဟောင်ကောင်နေထိုင်သူ6000ခွဲလောက်ကဗြိတိန်ကိုရွှေ့ကြဖို့အထူးဗီဇာအစီအစဉ်အစ်အောက်မှာလျှောက်ထားခဲ့ကြပါတယ်ဗြိတိန်မှာဘဝအသစ်အခြေချနေထိုင်နေတဲ့မိသားစုတစ်ခုကို VOA သတင်းတောက် Henry Ritual တွေ့ဆုံထားတာကိုဥတ္တမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
Mike နဲ့ Ivy Lamb တို့ကသူတို့ရဲ့17နှစ်အရွယ်သားလေးနဲ့အတူ2020ဒီဇင်ဘာလမှာ ဗြိတိန်ကိုရောက်ရှိလာခဲ့ကြပါတယ်။ကပင်းနဲ့ဗြိတိန်ရဲ့ဆောင်းရာသီအတွင်းမှာပါ။ပြုတ်ပြီမာကြီးကဟောင်ကောင်မှာအမျိုးသားလူကြုံရေးဥပဒေကိုအကောင့်ထဲပေါ်လိုက်ပြီးအတော်ကြတော့သူတို့ထွက်ခွာလာခဲ့ကြတာပါ။ဟောင်ကောင်ကထွက်လာသူမိုက်လမ်ကအခုလိုပြောပါတယ်
။ We have to think about
ကျွန်တော်တို့စဉ်းစားကြရတော့မယ်ဟောင်ကောင်ကလုံခြုံစိတ်ချရလားကလေးတွေအတွက်တောက်ပါတဲ့အနာဂတ်ကိုရရှိဖို့နေရာကောင်းတနေရာဟုတ်ရဲ့လားဘာကြောင့်လဲဆိုတော့ဟောင်ကောင်ချင်းတွေကအတော့ကိုမြန်မြန်ကြီးစိုးတဲ့စိုးလာနေတာကိုဒီတော့ဗျာကျွန်တော်တို့ဆုံးဖြတ်ချက်မြန်မြန်ချဖို့ဖြစ်လာရော့
ဆန္ဒပြပွဲတွေလာချီပြခဲ့ကြပြီးတဲ့နောက်ဒီလူတွေရဲ့အခွင့်အရေးတွေကိုကာကွယ်ဟောင်ကောင်ကိုပိုလုံခြုံစိတ်ချစေဖို့ဥပဒေတစ်ကရည်ရွယ်တယ်လို့ပြုတ်နိုင်ငံလုံးပိုင်းပြည်သူ့နေစဉ်သတင်းစာကဆိုပေမဲ့ဟောင်ကောင်မြို့သူမြို့သားတွေအတွက်ကတော့ဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်နှိမ်နှင်းမှုတရားဖြစ်တယ်လို့ကြတာပါ Mike Lando နေပြည်တော်အခုလိုဆိုပါတယ
် We are just a normal ordinary citizens in Hong Kong
ကျွန်တော်တို့ကရိုးရိုးသားမှဟောင်ကောင်မြို့သူမြို့သားတွေပါတခါတည်းဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုကျွန်တော်တို့သွားပါတယ်မူလတန်းနဲ့လေတန်းကျောင်းသူကျောင်းသားတွေကိုအမျိုးသားပညာရေးမြင့်တင်ပေးရမယ်လို့သူတို့ကပြောပါတယ်ဒါကအုံနောက်ဆေးပုံတစ်မျိုးပဲလို့ကျွန်တော်တို့ကယူဆတယ်ဒီလိုပညာရေးမျိုးအောင်မှာကျွန်တော်တို့ကလေးတွေကိုပညာမသင်သေးခြင်းမဟုတ
်သူတို့လင်မယားကနိုင်ငံခြားရောက်ဂျီတိရှာနိုင်ငံသားဗီဇာအတူအဖြစ် BNO ဗီဇာတွေကိုရှောက်ထားခဲ့ကြပါတယ်မနစ်ကစပြီးဗြိတိန်ကဒီဗီဇာမျိုးကိုထုတ်ပေးခဲ့တာပါဒီဗီဇာကိုဟောင်ကောင်နေထိုင်သူတွေရှောက်ထားနိုင်ပါတယ်ဒါမှမဟုတ်နိုင်ငံခြားရောက်ဂျီတိရှာနိုင်ငံသားပတ်စပို့ကိုဆောင်ထားသူတွေနဲ့သူတို့ရဲ့သားသမီးတွေရှောက်ထားနိုင်ပါတယ်ဟောင်ကောင်ကိုတရုတ်လက်အောက်1998ခုနှစ်မှာပြန်မလွှဲမီဒီပတ်စပို့တွေကိုထုတ်ပေးခဲ့ပါတယ်။ငါတတ်သမခွတ်တန်းဟာဒီပတ်စပို့ကိုရှောက်ထားဖို့လိုအပ်ချက်ပြည့်ပြီတယ်လို့ခန့်မှန်းခဲ့တာပေါ့။ငါနဲ့သက်တမ်းရှိတဲ့ဗီဇာဟာဗြိတိရှ်နိုင်ငံသားဖြစ်နိုင်တဲ့လမ်းကြောင်းနဲ့ဆက်နေပါတယ်။ငါနဲ့အတွင်းမှာဟောင်ကောင်သူဟောင်ကောင်သား3သိန်းဝန်းကျင်ရောက်လာမယ်လို့ဗြိတိရှ်အစိုးရကခန့်မှန်းထားပါတယ်။တန်းသည့်လည်းများသွားနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ကတော့အဲ့ဒီ passport ကိုအတိမပြုတ်လိုက်မယ်မဟုတ်ဘူးလို့ပြောထားပါတယ်။တရုတ်ရဲ့စီမင်းဥပဒေတွေကိုမလိုက်နာသူတွေအပေါ်စောင့်ကြည့်နောက်ဆက်မှာကိုဗြိတိရှ်အစိုးရကတော့စိုးရိမ်ပါတယ်။ Mike Lamb မိသားစုဟာဗြိတိန်နိုင်ငံအရှေ့တောင်ပိုင်းကန်နယ်ကသမိုင်းဝင် Canterbury မြို့နားမှာအခြေချနေထိုင်ကြပါတယ်။ကန်ကအိမ်လို့အမည်ပေးထားတဲ့ YouTube video ကဏ္ဍတစ်ခုကိုလည်းသူတို့လင်မယားကဖွင့်ထားပါတယ်စိုက်သူကိုယ်တိုင်ရောင်းစည်းကနေအိမ်တွေကပစ္စည်းဟောင်းတွေထုတ်ရောင်းကြတဲ့အကြောင်းတွေအထိတင်ထားပါတယ်မိုက်လမ်တို့ရဲ့လမ်းကြောင်းကိုလိုက်လို့သူတွေအတွက်တင်ထားတာပါ BNO visa လမ်းညွန်လဲပြောနိုင်တာပေါ့သူကအခုလိုဆက်ပြောပါတယ
် we completely get used of this lives here
ဒီကဘောကိုကျွန်တော်တို့လုံးဝသားကြနေပါပြီတခုတည်းသောခြားနားချက်ကတော့ဒီကဘောကဟောင်ကောင်တဲ့နေနေတာပဲဗ
ျဒါပေမဲ့သူတို့ရဲ့မြေသိအိမ်သိမှာနှီးကွေးတဲ့ဘဝကိုနေရတာကောင်းပါတယ်လို့သူတို့လင်မယားကပြောကြပါတယ်ခင်ဗျာ
ဥတ္တမောင်တန်းတင်ပြပေးခဲ့ပါခင်ဗျာဗီအမေရိကန်တန်ကနေတင်းနှင်းကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးတော့ပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေမှာတော့အဖက်စင်ကဏ္ဍတွေကိုတင်ပြပေးသွားမှာပါပထမအဦးဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြပါမယ်အဲ့ဒီနောက်မှာတော့မြန်မာပြည်မှပေးစာမြန်ကန္တာသတင်းတွေကတုတ္တနဲ့ကမ္ဘာတလွှားထူးခြားစံပြအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုပထမဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်မှာဒီသတင်းပတ်မှာတော့အသက်ငင်နေတဲ့မြမအထည်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းဆွေးနွေးတင်ပြမှာပါမအင်ဂျင်နန်ကအကူအညီတင်ဆက်ပေးထားပါရခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာ
ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအသက်ငယ်နေတဲ့မြန်မာအထည်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။စစ်တပ်ကအာဏာသိမ်းမှုကြောင့်အသက်ငယ်နေပြီဖြစ်တဲ့မြန်မာအထည်ချုပ်လုပ်ငန်းလို့ခေါင်းစဉ်ပေးကစင်ကာပူအခြေစိုက် CNN သတင်းဌာနက2022ခုနှစ်ဇူလိုင်လ9ရက်နေ့ကဖော်ပြပါတယ်။ COVID-19 ကပ်ရောဂါရဲ့အကျိုးဆက်ကြောင့်အထည်ချုပ်လုပ်ငန်းတွေရုန်းကန်နေရချိန်မှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ပိုပြီးအခြေအနေတွေဆိုးရွားကမြန်မာအထည်ချုပ်လုပ်ငန်းတွေရဲ့အနာဂတ်ဟာချိန်ကျောက်ခံနေရပြီးဥမော့လာတဲ့အထည်ချုပ်လုပ်ငန်းရဲ့ပြပပုဂ္ဂိုလ်ကဏ္ဍဟာအရှင်ရော့ကျသွားပြီးပျက်စီးသွားနိုင်တဲ့အခြေဆက်ရောက်နေပြီလို့လည်းဖော်ပြထားပါတယ်။ဟုတ်ပါတယ်။အလုတ်ကင်များစွာဖန်တီးပေးနိုင်ပြီးပြပပုဂ္ဂိုလ်တန်ဖိုးရဲ့သုံးပုံတပုံဝင်ငွေရရှိတဲ့အလားအလာကောင်းတဲ့မြန်မာအထည်ချုပ်လုပ်ငန်းဟာအခုချိန်မှာတော့ခက်ခဲဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါပြီ။ကိုဗစ်ကရောဂါကြောင့်အမှားစားတွေကြဆင်းစက်ယုံတွေပိတ်သိမ်းအလုပ်သမားတွေလျှော့ရှာစတဲ့အခက်ခဲတွေကိုကြော်လွှားဖို့ကြိုးစားနေချိန်မှာကြီးမားတဲ့အကျပ်တဲနဲ့ထပ်မံရင်ဆိုင်ရပြန်ပါတယ်။အဲ့ဒါကတော့စစ်တပ်ကအာဏာသိမ်းခဲ့တဲ့အတွက်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုပါပဲ။အကျိုးဆက်ကတော့ဆွီဒင်နိုင်ငံက H&M စပိန်နိုင်ငံက Inditex ဗြိတိန်ကPrimark တို့ပါဝင်ကဘာကျော်အဝတ်အထည်လုပ်ငန်းကြီး20ကျော်ဟာမြန်မာနိုင်ငံမှာလုပ်ငန်းမအပ်နှံတော့ဘူးဆုံးပြခဲ့ကြပါတယ်။ဒါအပြင်အထည်ကျုပ်ဆက်ယုံ200ခန့်ပိတ်သိမ်းခဲ့ရပြီးလူပေါင်း3000ခွဲကျော်2000နီးပါးအထိအလုပ်လက်မဲ့ဖြစ်ခဲ့ရတယ်လို့အလုပ်သမားရေးဆောင်ရွက်နေတဲ့အလုပ်သမားခေါင်းဆောင်တဦးထံကသိရပါတယ်
။ဒါအပြင်ရိုက်တာသတင်းဌာနကလည်းအလုပ်အကင်ရောမျောလင်းချက်ပါကင်းမဲ့လာတဲ့မြန်မာအထည်ကျုပ်လုပ်ငန်းအကျပ်တဲဆိုတဲ့ဆောင်းပါးမှာမြန်မာအထည်ကျုပ်လုပ်ငန်းရဲ့ပြင်ပတင်ပို့ကုန်ဟာ2011ခုနှစ်မှာ American Dollar 1 Billion အောက်ရှိရာက 2018-2019 ဘဏ္ဍာနှစ်မှာ 6.5 Billion အထိတိုးတက်လာတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အချက်လက်တွေကိုကိုးကားဖော်ပြပြီး COVID ကပ်ရောဂါရဲ့ရိုက်ခတ်မှုကြောင့်မြန်မာအထည်ချုပ်လုပ်ငန်းဟာနှေးကွေးကျဆင်းကာအလုပ်သမားတွေတောင်းနေချီအလုပ်အကင်ဆုံးရှုံးခဲ့ရတယ်စစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့အလုသမားတွေဟာလမ်းမပေါ်ထွက်ဆန္ဒပြကြရမှာပါဝင်ကြတာဗန်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တော့တာတွေဟာကုန်စည်တွေပြပတင်ပို့နိုင်ဖို့အခက်အခဲဖြစ်ရတယ်လို့2020ခုနှစ်ဧပြီလ10ရက်နေ့ကရေးသားထားပါတယ်2018 2019 2020ပြည့်နှစ်တွေမှာမြမအထည်ချုပ်လုပ်ငန်းတိုးတက်ခဲ့ရတာကတော့အရက်သားတွေဥဆောင်တဲ့ဒီမိုကရေစီအစိုးရတက်လာတာကြောင့် American ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကစီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးခဲ့တယ်။ဥရောပသမဂ္ဂ EU ကပေးတဲ့ GSP လို့ခေါ်တဲ့အခွန်တက်တာခွင့်၊ကုန်သွယ်ရေးအထူးအခွင့်အရေးတွေရရှိခဲ့တယ်။ GSP အခွင့်အရေးရဖို့အတွက်မြန်မာနိုင်ငံကတင်ပို့တဲ့အဝတ် territory ပေါ်မှာအခွန်တက်တာခွင့်အခွန်ကင်းလုပ်ခွင့်တွေရတဲ့အတွက်အထည်ချုပ်လုပ်ငန်းကြီးတွေဟာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်လာကြတာကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းတိုးတက်ခဲ့ပါတယ်။အထည်ချုပ်လုပ်ငန်းတွေဟာလုပ်သားအင်အားအခြေပြုဖြစ်တာကြောင့်အလုပ်ကိုင်အခွင့်အလမ်းအများပြားရရှိခဲ့ပါတယ်။အလုတ်သမား9သိန်းကျော်အထိအလုတ်အကန်ရရှိခဲ့တာကြောင့်အခြေခံလူတန်းစားတွေဝင်ငွေရရှိခဲ့ပြီးနိုင်ငံရဲ့စည်ရဲမွေးတည်မှုကိုရှော့ချနိုင်ခဲ့တာတွေ့ရမှာပါ။ဒါပေမဲ့အလားအလာကောင်းနေတဲ့အထည်ချုပ်လုပ်ငန်းတွေရဲ့အခြေအနေဟာ2020ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာတော့ရုတ်ချီးပြောင်းလဲသွားခဲ့ရပါတယ်။အထည်ချုပ်လုပ်ငန်းတွေရဲ့လက်ရှိအနေအထားနဲ့ပတ်သက်ပြီးတော့အလုတ်သမားခွင့်ရေးတွေဆောင်ရွက်နေတဲ့အလုတ်သမားသမဂ္ဂခေါင်းဆောင်တဦးကအခုလိုပြောပါတယ်။
မြန်မာအထည်ချုပ်လုပ်ငန်း2019-20ဘဏ္ဍာရေးနှစ်ပုဂံအနေနဲ့အမေရိကန်ဒေါ်လာတန်ပေါင်း 4,800 ကျော် 2.8 ဘီလီယံလောက်ရရှိခဲ့တယ်။နိုင်ငံခြားပုဂံလုပ်ငန်းမှာဆိုရင်တဘာဝတက္ကသိုလ်ရရှိတဲ့ဝင်ငွေကိုကျော်လွန်လာပြီးတိုင်းပြည်ရဲ့အဓိကအားထားတဲ့ပုဂံဖြစ်လာတယ်။ဒီလုပ်ငန်းရဲ့အလုပ်သမားအင်အားလည်း9သိန်းကျော်ဖြစ်လာတယ်။2024ခုနှစ်အရောက်မှာဒီလုပ်ငန်းရဲ့နိုင်ငံခြားပုဂံကအမေရိကန်ဒေါ်လာတန်ပေါင်း 1,000 ကျော် 10 ဘီလီယံကျော်ရရှိဖို့ညွှန်မှန်းထားကြပြီးလုံသမားဥယေကလည်းတသန်းခွဲလောက်ဖြစ်လာဖို့ရှိတယ်။အထည်ချုပ်လုပ်ငန်းဟာအလုပ်ကိုင်များစွာဖန်တီးပြီးတယ်။ဒါပေမဲ့2029နှစ်မှာဖြစ်လာတဲ့ COVID-19 ကမ္ဘာလုံးဆိုင်ရာကပ်ရောဂါကြောင့်ဒီလုပ်ငန်းတွေချိနဲ့သွားတယ်။အမှားစားတွေကျဆင်းသွားတယ်။ဒီ COVID-19 အကျပ်တဲကမ္ဘာတဝန်းရင်ဆိုင်ရတဲ့အကျပ်တဲဖြစ်တယ်။ဒါပေမဲ့ဒီအကျပ်တဲဟာကာလတော်ဖြစ်တယ်။ပြန်ပြီးရုံထနိုင်တယ်။ဒီနေ့အထည်ချုပ်လုပ်ငန်းမှာအဓိကရင်ဆိုင်နေရတဲ့ပြဿနာကဒါမဟုတ်ဘူး။အားလုံးသိကြတဲ့အတိုင်းပဲ2020 21ခုနှစ်ဖေဖော်ဝါရီလမှာဖြစ်ခဲ့တဲ့ အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖြစ်လာတဲ့နိုင်ငံရေးအကျပ်တွေဟာအထည်ချုပ်လုပ်ငန်းရဲ့အဓိကအစီအကံမှုဖြစ်လာတယ်
။မြန်မာအထည်ချုပ်လုပ်ငန်းဟာအလားအလာကောင်းတဲ့လုပ်ငန်းတစ်ခုပါ။အထည်ချုပ်လုပ်ငန်းကြီးရဲ့ထုတ်လုပ်မှုကွင်းဆက် supply chain လို့ခေါ်တဲ့ဝါကွန်းကနေချီမြင်ထုတ်တာ၊ချီမြင်ကိုရက်ကန်းရဲ့စေစိုးပန်းရိုက်တာကနေအထည်ချုပ်ထုတ်ပိုးပြီးတင်ပေါ်ပေါ်တင်ပို့တဲ့အထိလုပ်ငန်းစဉ်တွေမှာတိုးချဲ့လုပ်နိုင်တဲ့စွမ်းဆောင်ရည်တွေလည်းရှိနေပါတယ်။ဒါ့အပြင်ဒေတာတွင်တရုတ်နိုင်ငံမှာအလုတ်သမားကားတွေ၃ဆလောက်မြင့်တက်သွားတာဗီယက်နမ်နိုင်ငံမှာကိုဗစ်ကြောင့်အထည်ချုပ်ဆက်ယုံတွေကာလရှည်ပိတ်လိုက်ရတာတွေဟာမြန်မာအထည်ချုပ်လုပ်ငန်းတွေအတွက်တကယ့်အခွင့်အလမ်းကောင်းတွေပါဒါ့ပြင်အခုလိုပေါ်ပေါက်လာတဲ့အခွင့်အလမ်းကောင်းတွေကိုရယူနိုင်ဖို့အသုံးချနိုင်ဖို့ဆိုတာလောလောဆယ်မှာတော့ဘယ်လိုမှဖြစ်နိုင်ခြင်းမရှိဘူးလို့ပဲဆိုရမှာပါဘာကြောင့်လဲဆိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပြည်တွင်းကနေရင်းနှီးမြှုပ်နှံမှုတွေထွက်ခွာသွားကြတယ်။အထည်ချုပ်ဆက်ယုံတွေပိတ်သိမ်းအလုပ်သမားတွေလျှော့ချကြတယ်။တည်ငြိမ်အေးချမ်းမှုလည်းမရှိတော့တဲ့အပြင်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်စစ်ကောင်စီကိုဖိအားပေးတဲ့အနေနဲ့စီးပွားရေးအရပိတ်ဆို့ရေးယူဒဏ်ခတ်တာတွေလှုပ်လာကြလို့ပါပဲ။ဒါကြောင့်မို့အထည်ချုပ်လုပ်ငန်းတွေဆက်လက်ရပ်တည်ဖို့ခက်ခဲကအလုပ်လက်မဲ့ဥယျာဟာလည်းဆက်လက်တိုးပွားလာစရာရှိနေပါတယ်ခင်ဗျာ
။ပြည်တွင်း၌စီစဉ်တည်ဆက်တဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီအမေရိကန်တန်ခါနဲ့တင်းငွေတွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့မအေးသန္တာကျော်စီစဉ်တည်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ကြပါပြီခင်ဗျာ။
ဒီအနေနဲ့ကင်းရှင်ပြောမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြမပြေကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။အခုအရင်ဦးဆုံးတော်ရရှိတယောက်ရဲ့မှတ်ချက်တူတူလေးနဲ့စာချင်ပါလိမ့်။ Good morning VOE မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။ပြည်သူ့ကာကွယ်ရေးတပ်များလည်းဘေးအန္တရာယ်ကင်းရှင်းကြပါစေလို့ရည်လာပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ VOE ကိုဒုတိယကျင်းအီးမေးလ်ကနေစာရေးခွင့်ပြုပါတယ်။ VOE ရဲ့အစီအစဉ်ထုတ်လွှင့်မှုတွေသာမကအစီအစဉ်တင်ဆက်ပေးနေတဲ့သူတွေရဲ့အမှန်ပြည့်တယ်လို့ကျွန်တော်ကိုမှတ်ယူပေးပါ။လေးလိုင်းကတကယ်လို့မပြန်ချပေးခဲ့ရင်လည်းအခါအခွင့်တင်အီးမေးလ်ကနေခက်တူတူလေးပြန်ချပေးဖို့တောင်းဆိုချင်ပါတယ်။ဒီတော့ရရှင်ကတော့ VOA အစီအစဉ်တွေကိုလည်းအားပေးတယ်လို့ VOA အစီအစဉ်တင်ဆက်သူတွေကိုလည်းအားပေးပါတယ်လို့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA ဖွဲ့သူဖွဲ့သားများခင်ဗျာ။ပထမဦးဆုံးအီးမေးလ်ကနေဖေးပို့ခဲ့တဲ့ကျွန်တော်စာလေးကိုပြန်ကြားပေးခဲ့တဲ့မဟိတနာကျော်နဲ့စာဖတ်ပြပေးတဲ့ကိုညံဝဲအောင်ကိုလည်းကျေးဇူးအများတင်ပါတယ်။ပျော်လဲပျော်မိပါတယ်။အမှန်ဆိုကျွန်တော်ကအီးမေးလ်ပို့ပြီးတော့ရောက်ပါမလားတွေ့ပါမလားဆိုပြီးတော့စိုးရင်ခဲ့မိပါတယ်။ပြီးတော့အီးမေးလ်ကနေများပြန်စာပို့လာမလားဆိုပြီးခဏခဏဝင်ကြည့်နေကြတာပါတရေစီစဉ်မှာမတ်စုမြတ်မောင်ပါဝင်တင်ဆက်ပေးနေတာကိုတွေ့ရတော့ကျေးဇူးတင်ပါတယ်ခင်ဗျအားပေးနေပါတယ်လို့လည်းပြောပေးပါအစီအစဉ်တင်ဆက်သူသတင်းတောက်များအယ်ဒီတာများအသံပိုင်းဆိုင်ရာနဲ့ရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာများကိုလည်းအားပေးပြီးတော့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်အနေနဲ့စာရေးတဲ့အခါမှာနိုင်ငံရေးစီးပွားရေးနဲ့တခြားသောအကြောင်းအရာတွေကိုမရေးဘဲအစီအစဉ်တင်ဆက်သူတွေကိုသာအဓိကထားရပါတယ်။တခြားကြောင်းရာတွေကတခြားသူတွေလည်းရင်းနေကြလို့ထပ်မရေးတော့တာပါ။မြန်မာပြည်သူပြည်သားများအားလုံးအတွက်အခုချိန်မှာနိုင်ငံရေးကအရေးကြီးသလိုစိတ်ပိုင်းဆိုင်ရာဖြေဖျောက်ဖို့အတွက်ဖြောပြေးအစီအစဉ်တွေလည်းတင်ဆက်ပေးစီကြပါတယ်။မရေသနာကြောင့်တင်ဆက်တဲ့တက်တန်ရောင်သတင်းများကိုလည်းသဘောကျပါတယ်။အစီအစဉ်တင်ဆက်တာကတနာရီဆိုတော့နားထောင်ကြည့်ရှုရတာအချိန်နည်းနေသလိုပါပဲ။အချိန်ထက်တိုးထုတ်လွှင့်ပေးစေချင်ပါတယ်။ live winner ကိုပြောရအောင်နော် replay မဟုတ်ပါဘူး။ view ဖွဲ့သူဖွဲ့သားများနဲ့မိသားစုများအားလုံးစိတ်ကျန်းမာကိုကျန်းမာပါစေခင်ဗျာ
။ ARR ကကိုအောင်မျိုးဖြစ်ပါတယ်။ဟုတ်ကဲ့ပါ။အချိန်ထက်တိုးပြီးတော့လွှင့်စေချင်ပါတယ်လို့ပြောနေပါရဲ့နော်။လောလောဆယ်ကျမတို့ကဒီနေ့ကို radio ထုတ်လွှင့်မှု2ချိန်ပြီးတော့ရုပ်မြင်သံကြားထုတ်လွှင့်မှု2ချိန်လွှင့်နေတဲ့အပြင်ဒီစမရုပ်တံမှာလည်းကျမတို့ရဲ့အစီအစဉ်15မိနစ်တက်တက်လွှင့်တာရှိပါသေးတယ်။အားလေးကိုလည်းနားထောင်မှုပြောချင်ပါသေးတယ်။အစီအစဉ်တကုတ်ခုလိုအားပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းအေယာရီကကိုအောင်မျိုးကိုပြောချင်ပါသေးတယ်နော်။ ခုဆက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းတင်ပြမှုတွေအောက်မှာရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်တချို့ကိုပြောပြပေးကြပါမယ်ရှင်။မြန်မာနိုင်ငံကယားပြည်နယ်လွိုင်ကော်မြို့မှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေနဲ့ပတ်သက်စစ်ကောင်စီဘက်ကလေရင်နဲ့ထိုးစစ်ဆင်မှုတွေကြောင့်မြို့ပေါ်မှာဒေသခံပြည်သူတွေမရှိသလောက်အိုးအိမ်ဆုံးခွာပြေးနေရတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တချို့ရဲ့မှတ်ချက်တွေဖြစ်ပါတယ်။မတတဲ့အေးဆိုတဲ့သောရရှင်ကကရားပြည်သူတွေဘေးကင်းကြပါစေလို့ဆိုလာပါတယ်။ကိုတင်ထွန်းွယ်ကတော့
စစ်အာဏာရှင်ကြာဆုံးသွားရင်တော့တိုင်းပြည်ကအေးချမ်းသွားမယ်။စစ်အာဏာရှင်ရှိနေတဲ့ဆိုရင်တိုင်းပြည်ကဗမာနေနေမအေးချမ်းပါဘူး
။မင်းသိန်းဆိုတဲ့သောရရှင်ကတော့စစ်ကောင်စီစစ်ဆင်နေတဲ့ပုံက PDF နဲ့ထိတိုက်မတွေ့ဘဲနဲ့ PDF နဲ့တိုက်ပွဲဖြစ်နေတဲ့နေရာကအရက်သားတွေကိုပြစ်မှတ်ထားနေတဲ့ပုံပါပဲ။ PDF တွေကိုလက်မခံမကူညီအောင်လို့ပါရန်ကုန်မှာတော့ကဆိုရင်လည်းဘာမှမဆိုင်နဲ့ရထားတဲ့ကားတွေဖျက်ဆီးပစ်ပါတယ်စစ်သားပြတဲ့သူတွေနဲ့ရက်ွက်တေသခံတွေကိုရန်တိုက်ပေးနေကြပါတယ်မင်းသိန်းဆိုတဲ့သောရရှင်ရေးလာတဲ့မှတ်ချက်ဖြစ်ပါတယ်ရှင်ကျော်အောင်ကျော်ဆိုတဲ့သောရရှင်ကတော့
လိုက်ကောဆိုတာကရားပြည်နယ်ရဲ့မြို့တော်နော်အခုပြည်တွင်းစစ်ဖြစ်နေပါပြီချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလည်းပြည်တွင်းစစ်ဖြစ်နေပါပြီစကိုင်းမကွေနေရာစုံမှာပြည်သူပြည်တိုက်သူတိုက်နေရေးကြီးတဲ့အချိန်ရောက်လာပါပြီအခုရန်ကုန်မန္တလေးနေပြည်တော်ကိုလာပိုင်းတွင်စစ်ကြီးကူးဆက်လာပါတော့မယ်ကြိုတင်ပြင်ဆင်ထားဖို့တတိပေးရပါလေချောင်းရံကလည်းရှိပါသေးတယ
်ဟုတ်ကဲ့ဒီမှာဒီသောရရှင်ရေးထားတဲ့မှတ်ချက်ရောနောက်ပြီးတော့တခြားသောရရှင်တွေရေးထားတဲ့မှတ်ချက်တွေကိုဖတ်ရတာအထူးစိတ်မကောင်းစရာပါအခုပြောသွားတဲ့သရရှင်ရဲ့မှတ်ချက်မှာဆိုရင်ဒါကတော့တိုင်းသားဒေသတွေကစစ်ကောင်စီထိုးစစ်တွေကြောင့်ဒေသခံရဲသားပြည်သူတွေမြို့ကြီးတွေကပါအိုးအိမ်ပြပြထွက်ပြေးနေရတဲ့အခြေအနေကိုကြည့်ပြီးတော့တခြားဒေသတွေကပြည်သူတွေလည်းစိုးရိမ်ထိတ်လန့်နေကြတယ်ဆိုတာအခုမှတ်ချက်မှာတွေ့မြင်နိုင်ပါတယ်နော်ဝင်းဝင်းဆိုတဲ့သရရှင်ကတော့အမေစုလက်ထက်ကဖွံ့ဖြိုးတိုးတက်မှုတွေအများဆုံးဖြစ်ပေါ်အောင်လို့ဦးစားပေးဆောင်ရွက်ထားတာဖြစ်ပါတယ်အခုတော့ပျက်စီးကုန်ပါပြီငါးနှစ်တာကာလအကောင်းဆုံးဆောင်ရွက်သမျှတွေလာပိုင်းလေးနဲ့ပြတ်သုံးသွားပါပြီလို့ရေးလာပါတယ်စိန်နာကိုဆိုတဲ့သောရရှင်ကတော့
ဟိုတလောကတည်င်းနေကြားမိပါရဲ့မဟာလာစစ်တပ်ကချင်းပြည်နယ်ကိုပြာပုံဖြစ်အောင်လှုပ်ပစ်မတဲ့အခုတော့ကြားပြည်နယ်ကိုလက်နက်ကင်ချင်းမတိုက်ဖဲလူနေမြို့ရာတွေကိုမိတိုက်ပြီးပြာပုံလှုပ်ဖို့စီမံကိန်းချပြန်ပြီးထင်ပါရဲ့ဗျာ
မဇ္ဇာဆိုတဲ့သောရရှင်ကလည်းစစ်ဘေးမပြေးဘူးတဲ့သူတွေဒီထက်မှရေးထားတဲ့ comment တွေကိုမြင်ရတာတော်တော်ကိုစိတ်မကောင်းဖြစ်ရပါလေတဲ့စစ်မဖြစ်တာတစ်နှစ်ကျော်ပြီတဲ့ပြန်လို့ရပြီလေလေတဲ့သူတို့လက်ထက်မှာထောက်ပံ့ငွေတွေမရှိဘဲနဲ့ဘာနဲ့လှုပ်ရှားရမလဲပြန်ဘလို့ပြန်ရမလဲကိုချင်းစာပါလို့ရေးလာပါတယ်နောက်ထပ်သတင်းတစ်ပုဒ်အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလိုက်တော်တော်ရှင်ရဲ့နေရဲ့မှတ်ချက်တချို့ကိုလည်းဆက်ပြီးတော့ပြောပြပေးကြပါလိမ့်ကျိုးစိုးသူမရှိတဲ့အင်တာနက်အခွန်တွန်းပြမှုဆိုတဲ့သတင်းဆောင်မမှာတော့မြန်မာနိုင်ငံကအင်တာနက်ဝန်ဆောင်မှုတွေပေါ်မှာအခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကြောင့်ဒီအင်တာနက်သုံးဆွဲတဲ့သူတွေလုပ်ငန်းရှင်တွေနဲ့တကြွလှောက်ရှားသူတွေစိုးရိမ်စိတ်ထွက်ပေါ်လာတဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံကကိုဗစ်ရောဂါနောက်ပြီးတော့ဆရာနာတင်ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေကြာနောက်ထပ်အခက်အခဲတွေကြုံမှာကိုစိုးရိမ်နေတာနဲ့ပတ်သက်တဲ့သတင်းဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့သရရှင် resort ရေးလာတာကတော့
မလာကတော့တနင်္လာအင်တာနက်နဲ့ Facebook ကြီးကိုပိတ်တောင်ပိတ်ပစ်ချင်နေတာပါအခုလည်းပဲသုံးဆွဲသူတွေနဲ့အောင်မသုံးဆွဲနိုင်အောင်ရော့သွားအောင်လုပ်တဲ့နည်းပြပါပ
ါကိုကျော်ကြီးဆိုတဲ့သောရရှင်ကလည်းအင်တာနက်ပိတ်ပစ်တာလူငယ်တွေကိုပြစ်မှတ်ထားပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့ရေးလာပါတယ
်အင်တာနက်သုံးလို့လူငယ်တွေရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုရော့ကြခြင်းလို့တဲ့ရွှေညံတော်စူးရောက်လုံးနဲ့ဘဘကြီးအာဏာသိမ်းတာနောက်ကျလေခြင်း2015 NLD နိုင်ငံတွေကသိမ်းလိုက်ရင်အခုလောက်ဆိုမြေရောက်စစ်စစ်ရထားစီးနေရတော့ပြီ
တသက်ဦးဆိုတဲ့သောရရှင်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုရေးပါတယ်ရှင်
။နိုင်ငံရဲ့ကလေးတငယ်တွေကိုမျက်စိပိတ်နားပိတ်ပြီးတသက်လုံးကျန်ဆက်ပြန်ပြီးတွန်းချင်တာ။သူတို့စစ်ဗိုလ်ချုပ်သားသမီးတွေကြနိုင်ငံသားမှပညာသင်ပြီးတရားမျှတမှုဆိုတာကဒီမိစ္ဆာတွေစီမှာရှာမရအောင်
။ဒါကတော့ VOE ကထုတ်လွှင့်ပေးတဲ့ဒီသတင်းအနေနဲ့ပတ်သက်လို့သောရရှင်ရဲ့ကိုယ်ပိုင်အမြင်တွေကိုမျက်ချက်ရေးပြီးပြောလာကြတာတွေပါ။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။သရရှင်ဒီအားလုံးအတွက်ပုံမှုအဆင်ပြေတဲ့တရင်ဘက်တစ်ဖက်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါရနော
်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါဗီဒီယိုကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်မိုင်တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပြည်စာများကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာခုဆက်ပြီးတော့မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ကိုတင်ပြပေးပါအောင်မယ်နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုဒ္ဒရစေဖို့မညညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာနိုင်ငံပေါင်း221နိုင်ငံမှာအသုံးပြုနေတဲ့ mobile phone data တွေရဲ့ဈေးနှုန်းအမြန်နှုန်းနဲ့ data အသုံးပြုမှုအများဆုံးနိုင်ငံတွေအကြောင်းပြောပြပေးထားပါတယ်ခင်ဗျာ
ဒီနေ့ကမ္ဘာမှာ mobile cell phone တွေကိုစကားပြောဖို့တက်တက်သားမဟုတ်ဘဲ internet data တွေဝယ်ယူအသုံးပြုပြီး email, messenger, viber, wechat စတဲ့လူမှုဆက်သွယ်ရေး application တွေအမျိုးစုံသုံးကြပါတယ်။ဒီလိုလူမှုဆက်သွယ်ရေးကွန်ရက် application တွေသုံးနိုင်ဖို့အတွက် mobile phone သုံးဆွဲသူတွေဟာ mobile data တွေကိုဝယ်ယူကြတာမှာဘယ်နိုင်ငံတွေကဈေးအသက်သာဆုံးလဲ၊ဘယ်နိုင်ငံတွေကဈေးအကြီးဆုံးလဲဆိုတာကြည့်မယ်ဆိုရင်တော့အခုဒီနှစ်ပိုင်းအတွင်းနိုင်ငံပေါင်း221နိုင်ငံရဲ့နောက်ဆုံးအချက်အလက်တွေရတော့ကမ္ဘာပေါ်မှာ Israel နိုင်ငံက mobile phone data အတွက်ဈေးအသက်သာဆုံးနိုင်ငံဖြစ်ပါတယ်။ 1GB လို့အပြောများတဲ့1 GB အတွက်ကြာတင်နှုန်းက American Dollar 3.35 Dollar တနည်းအားဖြင့်ပြောရရင်တော့50ပဲရှိပါတယ်။အခုမြန်မာငွေစည်းနဲ့တွက်ကြည့်ရင်တော့88ကျပ်ခွဲဝန်းကျင်လောက်ရှိတာပါ။ Israel နိုင်ငံလိုဈေးအသက်သာဆုံးတခြား၅နိုင်ငံကတော့ Kazakhstan, Fiji, Italy နဲ့ Sudan နိုင်ငံတွေဖြစ်ပါတယ်။ Kazakhstan နိုင်ငံမှာ phone data 1 GB ကို American Dollar 15 cent, Fiji မှာ American Dollar 19 cent,အီတလီမှာအမေရိကန်ဒေါ်လာ28စင်နဲ့ဆူဒန်မှာလည်း28စင်ပဲပေးရပါတယ်။အာရှတိုင်းမှာတော့ရုရှားကဈေးအသက်သာဆုံးပါပဲ။ဖုန်းဒေတာ1 GB ကိုအမေရိကန်ဒေါ်လာ29စင်ပဲပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကဈေးအသက်သာဆုံးပါ။1 GB ကိုအမေရိကန်ဒေါ်လာ42စင်ပေးရပါတယ်။ကမ္ဘာပေါ်မှာဖုန်းဒေတာဘိုးဈေးအကြီးဆုံးနိုင်ငံတွေကြည့်ရင်တော့ဈေးအကြီးဆုံးကအီကွေတိုရီယယ်ဂီနီနိုင်ငံမှာ1 GB ကို American Dollar 49 Dollar 68 Cent ပေးဝယ်ရပါတယ်။ Southern and Prince Bay ဆိုတဲ့အာဖရိကတိုင်းနာကကျွန်းနိုင်ငံလေးကတော့ Mobile Data 1 GB ကို American Dollar 30.98 Cent ပေးရပြီးကမ္ဘာမှာ Mobile Phone Data ဘိုးဒုတိယဈေးအကြီးဆုံးပါပဲ။ Malawi နိုင်ငံကတော့1 GB ကို25 Dollar နဲ့46 Cent ၊ချော့နိုင်ငံက23 Dollar 33 Cent နမီးဘီးယားနိုင်ငံက22ဒေါ်လာ38စင်ပေးကြရတဲ့ဖုန်းဒေတာပိုဈေးအကြီးဆုံးနိုင်ငံတွေလည်းဖြစ်ပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်ကဖုန်းဒေတာပိုဈေးကြီးပါတယ်။1 GB ကိုအမေရိကန်ဒေါ်လာ5ဒေါ်လာ68စင်ပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့လာအိုနိုင်ငံကဈေးကြီးပါတယ်။1 GB ကိုအမေရိကန်ဒေါ်လာ3ဒေါ်လာ19စင်ကျပါတယ်။ဒီလို mobile phone data တွေကိုဝယ်ယူပြီးကမ္ဘာမှာအသုံးပြုမှုအများဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ဖင်လန်နိုင်ငံသားတယောက်ဟာတစ်လမှာဖုန်းဒေတာ35 GB နီးပါးအသုံးပြုပါတယ်။
ဒုတိယအသုံးများတာကတော့ထိုင်ဝမ်ဖြစ်ပြီးတော့တလမှာ125GB တုံးပါတယ်။ဩစတြေးလျနိုင်ငံကတော့100GB တလမှာ16GB လောက်တုံးပြီးကမ္ဘာမှာဖုန်းဒေတာတုံးဆွဲမှုတတိယအများဆုံးပါတယ်။အာရှနိုင်ငံတွေမှာတော့မလေးရှားနိုင်ငံက36GB အများဆုံးပါတယ်။ မိုဘိုင်းဖုန်းဒေတာသုံးဆွဲကြတာမှာအင်တာနက်မြန်နှုန်း၊စပီးအမြန်ဆုံးနိုင်ငံကတော့UAE အာရဗ်စောဘားများတည်ထောင်စုပါ။တစ်စက္ကန့်ကို223ဒသမ၈ကိုမီဂါဘိုက်အမြန်နှုန်းရှိပါတယ်။တောင်ကိုရီးယားကလည်းတစ်စက္ကန့်ကို128ဒသမ၄ခွန်မီဂါဘိုက်အမြန်နှုန်းရှိပြီးဒုတိယအမြန်ဆုံးပါပဲ။ကာတာနိုင်ငံကတော့တစ်စက္ကန့်ကို118ဒသမ၈သုံးမီဂါဘိုက်နှုန်းနဲ့
ကျွန်တော်ကတော့ဒီမှာညွှန်လင်းစီစဉ်တင်ဆက်တဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ဗီဒီယိုအမေရိကန်အတန်းကနေတင်းနေကုန်နေညပိုင်းသတင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါအောင်မယ်။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာ2022ခုနှစ်ဆန်းဝါဒီအိုလံပစ်အားကစားပွဲတွေအတွက်စောရောက်နေတဲ့သတင်းသမားတ
ံးချင်းအများပြည်သူကိုပြသခဲ့ပါတယ်ဒီလိုကမ္ဘာတစ်လွှားကထူးခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့အတူမက်ခင်ဖြူထွေးတို့ကတင်ပြပေးထားပါတယ်ခင်ဗျာ
ပြည်နယ်ညံမြို့တော်ဘေကျင်းမှာ2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတွေအတွက်ဆိုးရောက်လာကြတဲ့သတင်းသမားတွေကိုဆက်ရုပ်စပွဲထိုးတွေပြီးတော့ဆက်ရုပ်စပူမှုတွေပြင်ဆင်ပေးတဲ့စားတောက်ဆရာတွေနဲ့ကျွေးမွေးအခမ်းနေပါတယ်။အထူးကသတင်းသမားတွေစူဝေးစားတောက်ကြတဲ့နေရာမှာအစားတောက်တွေကိုအမိုးပေါ်ကဆက်ရုပ်လက်တံတွေနဲ့ချပေးနေတယ်လို့အစားတောက်ပြင်ဆင်တဲ့နေရာမှာလည်းဆက်ရုပ်တွေကိုအသုံးပြုနေတာပါ။ထောက်ဆွဲကြော်လိုအစားအသောက်ကိုဆက်ရုပ်လက်တံတွေနဲ့အမိုးပေါ်ကနေချပေးတယ်လို့ဟာဘာဂါလိုအစားအစာတွေကိုလည်းဆက်ရုပ်တွေကပဲပြင်ဆင်ပေးနေတာပါတိုကျိုအိုလံပစ်ပွဲတော်ထက်ကိုဗစ်စီးကမ်းတွေကိုတင်းကျပ်ထားပြီးရောက်လာကြတဲ့သတင်းသမားတွေအားကစားသမားတွေနဲ့တာဝန်ရှိသူတွေကိုဘဘယ်လို့ခေါ်တဲ့သတ်မှတ်နေရာတွေမှာချထားမှာပါအဲ့ဒီနေရာတွေကနေအပြင်ကိုထွက်လို့မရတယ်လို့အထဲမှာအချင်းချင်းတွေးဆလို့ရမှာလည်းမဟုတ်ပါဘူးဘဘယ်ရဲ့အပြင်ကိုထွက်ချင်တယ်ဆိုရင်တော့သုံးဘက်ကြားကွာရန်တင်းတိကျခွဲနေရမှာဖြစ်ပြီးထွက်သွားပြီးရင်လည်းပြန်ဝင်လို့ရမှာမဟုတ်ပါဘူးတိုကျိုအိုလံပစ်နဲ့မတူမှာကတော့ပြည်ရင်းကပြိသက်တွေပြိုင်ပွဲတွေမှာအပြေးနိုင်မှာပါပြိုင်ပွဲတွေကိုတော့ဖေဖော်ဝါရီလ၄ရက်နေ့ကနေစတင်ကျင်းပမှာဖြစ်ပါရဲ့ရှင
်ဂျပန်နိုင်ငံတိုကျိုမြို့တော်မှာရှိတဲ့ UNO တိရစ္ဆာန်ဥယျာဉ်မှာပန်ဒါဝဲဝံအမွှာလေးနှစ်ကောင်ကိုပထမဆုံးအကြိမ်အများပြည်သူကိုပြသခဲ့ပါတယ်လေးလေးနဲ့ရှောင်းရှောင်းလို့နာမည်ပေးထားတဲ့ဒီအမွှာပန်ဒါနှစ်ကောင်ဟာပြီးခဲ့တဲ့နှစ်ဇွန်လကမွေးဖွားလာခဲ့တာပါတိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီခရွန်ကူးစက်မှုတွေတိုးနေတာကြောင့်တိရစ္ဆာန်ရုံကိုဇန်နဝါရီလ17ရက်နေ့ကတည်းကပိတ်ထားရတာဖြစ်ပြီးတော့ဒီအမွှာပန်ဒါနှစ်ကောင်ကိုကြီးစုဖို့အတွက်လူအယောက်900ကျော်ကိုကန်ဆယ်မဲ၌ရွေးချယ်မှာပါကန်ဆယ်မဲပောက်တဲ့သူမှသူတို့ကိုကြီးကွင်ရမှာဖြစ်ပြီးတော့အချိန်3ရက်ကြာဖွင့်ထားပေးမှာပါကန်ဆယ်မဲပောက်တဲ့သူတွေအနေနဲ့ပန်ဒါဝဲဝင်လေးတွေကိုကြည့်ဖို့တမနစ်ပဲအချိန်ရမှာပါသူတို့နှစ်ဦးရဲ့မိခင်ဖြစ်သူရှင်းရှင်းဟာဂျပန်နိုင်ငံကိုလွန်ခဲ့တဲ့10နှစ်ကျော်ကတည်းကရောက်နေတာဖြစ်ပြီးတော့ဒီအမွှာပန်ဒါနှစ်ကောင်ဟာဂျပန်ပြည်ကတရိတ်ဆိုင်ရုံမှာပထမဦးဆုံးမွေးဖွားတာလည်းဖြစ်ပါတယ်ပန်ဒါအမွှာဟာမွေးဖွားတော့က100ဂရမ်ပဲရှိခဲ့ပေမဲ့အခုအခါမှာတော့အလေးချိန်တစ်ဖြည်းဖြည်းတိုးလာခဲ့ပြီးနှစ်ကောင်စလုံး14ကီလိုကျော်ကျော်ရှိနေပါပြီခင်ဗျာ
ဘိုလီးဗီးယားနိုင်ငံလာပက်စ်မြို့မှာဇန်နဝါရီလ17ရက်နေ့ကရိုးရာအခလုကူနေ့ကိုကာရွက်ဝါတဲ့နေ့ကျင်းပပါတယ်။ဌာနေတိုင်းသားတွေရောင်စုနှစ်နဲ့ချီကျင့်သုံးခဲ့တဲ့ဆေးပြေဝါဖြစ်ကိုကာရွက်ဝါတဲ့ရိုးရာတလေးကိုတရားဝင်သတ်မှတ်ခဲ့တာကတော့2016ခုနှစ်ကဖြစ်ပါတယ်။ဘိုလီးဗီးယားအစိုးရအခြေစိုက်တဲ့နန်းတော်ရှိမှာဌာနေတိုင်းသားအမျိုးသမီးတွေနဲ့အတူဘိုလီးဗီးယားယဉ်ကျေးမှုဝန်ကြီးဆာဘီနာအိုရယ်လာနာလည်းပါဝင်ဆွေးနွေးပါတယ်။နန်းတော်ထဲမှာတော့သမရလူဝီအားစ်ကိုတိုင်းပါဝင်ဆွနေခဲ့ပြီးကိုကာစိုက်ပျိုးသူတွေနဲ့ကိုကာရွက်ဝါတဲ့ဒလိချဲပြန့်လာတဲ့အကြောင်းပြောဆိုဆွနေခဲ့ပါတယ်။ကိုကာရွက်ဝါတာဟာစီးပြေဝါပြေအာဟာရဖြစ်ုံသာမကဘိုလီးဗီးယားနိုင်ငံရဲ့ထိတွေ့ကင်တွယ်လို့မရတဲ့ယဉ်ကျေးမှုအမွေးနဲ့တစ်ခုလည်းဖြစ်ပါတယ်။တရားမဝင်မှုရဲ့ဆေးဝါးအဖြစ်သတ်မှတ်ထားတဲ့ကိုကင်းချက်လုပ်တဲ့နေရာမှာအထူးကပါဝင်ပစ္စည်းဖြစ်တဲ့ကိုကာရွက်ဟာသတ်မှတ်ထားတဲ့နိုင်ငံကဈေးကွက်မှာရောင်းဝယ်လို့ရတဲ့ပစ္စည်းမဟုတ်ဘူးလို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံကပြောဆိုထားပါတယ်ရှင
်။နယ်သာလန်နိုင်ငံက Dash လူမျိုးတွေကတော့ကိုဗစ်ကာလအတွင်းသူတို့နိုင်ငံမှာ လော့ဒ်ဒေါင်းချအသွာလာကန့်သက်တာတွေကနေဖြစ်လာတဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့ဖို့အတွက်ကားတွေကိုရိုက်ခွဲတာဒါမှမဟုတ်ပင်လယ်ကမ်းခြေမှာသွားအော်တာတွေလှုပ်လာကြပါတယ်ကားစမတ်ရှ်ကားတွေကိုရိုက်ခွဲခြင်းလို့နာမည်ပေးထားတဲ့အမှားညီကိုနှစ်ယောက်ဦးဆောင်တဲ့အဖွဲ့ဟာစိတ်ဖိစီးမှုတွေကိုဖြေလျှော့ဖို့ကားအဟောင်းတွေကိုတူတွေတူရွေးနေနဲ့ရိုက်ခွဲနေတာပါနယ်သာလန်နိုင်ငံမှာဒီဇင်ဘာလအလယ်လောက်ကစပြီးဇန်နဝါရီလ14ရက်နေ့အထိမရှိမဖြစ်ဆိုင်တွေကလွဲပြီးစားတောက်ဆိုင်တွေလူအများစုသွားလာနိုင်တဲ့နေရာတွေကိုပိတ်ထားခဲ့တာပါ The Hague မြို့မှာဆိုရင်လည်းအဆိုတင်တဲ့နည်းပြဂျူလီစကော့ကဦးဆောင်ပြီးပင်လယ်ကမ်းခြေမှာအတကုံအော်တဲ့နည်းနဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့နေပါတယ်ပင်လယ်ကမ်းခြေမှာဘယ်သူမှမကြားနိုင်တဲ့အတွက်လဲစိတ်ရှိလက်ရှိအော်နိုင်တဲ့နည်းကိုနေ့စဉ်ပြုလုပ်နေတာဖြစ်ပြီးတော့ပါဝင်သူတွေကလည်းဒီနီးကအထောက်အကူပြုတယ်လို့ပြောပါတယ်ခင်ဗျာ
ကိုညင်းကျန်းနဲ့မခင်ဖြူထွေးတို့ပူးတွဲတင်ဆက်တဲ့ကဘာတလွားထူးခြားစံပြအစီသတင်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာတင်းငုံနေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲသရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုအီးမေးလ်ကနေလည်းဆက်သွယ်လို့ရနိုင်ပါတယ် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကိုဆက်ပြီးတော့တင်းငုံနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတလဲပြောပြပေးပါအောင်မယ်ခင်ဗျာ
ရန်ကုန်အလုံးမြို့နယ်ထော်လီခွေအနီးမှာရှိတဲ့23စီဆိုင်မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမီးလောင်ခဲ့တယ်လို့ရန်ကုန်မြို့ကံတွေကပြောပါတယ်။ပေါက်ကွဲတန်ကြားပြီးတဲ့နောက်မီးလောင်ပြီးတစ်ဆိုင်လုံးပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့အနီးဒေသခံတွေကဆိုကြပါတယ်။မြန်မာနိုင်ငံမီးသားဦးစီးဌာနရဲ့လူမှုကွန်ရက်ပေါ်ထုတ်ပြန်ချက်မှာတော့မီးလောင်ဆုံးရှုံးမှုရှိတယ်ဆိုတာပဲဖော်ပြထားပြီးဘာကြောင့်မီးလောင်ဆုံးရှုံးရတယ်ဆိုတာကိုရေးမထားပါဘူး။ PDF ရန်ကုန်ပြည်သူ့ကာကွယ်ရေးအဖွဲ့တစ်ဖွဲ့ကတော့အလုံးမြို့နယ်အတွင်း23စီဆိုင်ကိုလက်ပစ်ပုံနှလုံးနဲ့သူတို့တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ VOA အနေနဲ့တိကျအတည်ပြုလို့မရပါဘူး။အမေရိကန်ပြည်ထောင်စုတိုက်ဆက်ပြည်နယ်ကဂျူးဖျားကြောင်တစ်ခုထဲမှာဒဇန်ခန့်တွေဖမ်းထားတဲ့လူဟာဂျူးလူမှုအသိုက်အဝန်းကိုတမင်ပြစ်မှတ်ထားတာမဟုတ်ဘူးလို့အမေရိကန်စုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြပါတယ်။ Congregationဘက်ဣစရေဂျူပြားကျောင်းထဲမှာတရားခံအဖြစ်ဖမ်းထားခံရတဲ့လူ၄ဦးစလုံးဗေးမသိရမခပြန်ထွက်လာနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့ညမှာပြောပါတယ်ဇာခံတဦးကတော့အစောပိုင်းမှာပြန်လွတ်လိုက်တာဖြစ်ပြီးကျန်၃ဦးကိုတော့တာဝန်ရှိသူတွေကဖျားကျောင်းထဲဝင်ပြီးကယ်ထုတ်ခဲ့တာပါဂျူပြားကျောင်းကိုဝင်စီးခဲ့သူတိတ်ဆုံးသွားတယ်ဆိုပေမဲ့ဘလို့သက်ခံရတယ်ဆိုတော့တာဝန်ရှိသူတွေကထုတ်ပြန်ခြင်းမရှိပါဘူးယူကရိန်းစစ်ဝါဌာနတွေရဲ့ကွန်ပျူတာစနစ်တွေဖျက်ဆီးအတိုက်ခံနေရတယ်လို့ Microsoft ကုမ္ပဏီကြီးကပြောပါတယ်။ဒါပေမဲ့ဌာနရေးအတွက်ကိုတော့အတိအကျမပြောပါဘူး။အင်္ဂလိပ်လို Malware လို့ခေါ်တဲ့ဖျက်ဆီး software ကိုကြာတာပတိနေမှာစတွေ့ခဲ့တယ်လို့ Microsoft ကုမ္ပဏီကသူ့ရဲ့ blog မှာပြောထားပါတယ်။တိုက်တိုက်ဆိုင်ဆိုင်အဲ့ဒီအချိန်မှာပဲယူကရိန်းစစ်ဝါရဲ့ website ခေါ် Internet စာမျက်နှာပေါင်း80ချောကလည်း Internet နဲ့ပြတ်တောက်တော့ကြပါတယ်။ဟေဒီတပ်ရဂျိုဗင်းဝိုင်ဆေးကိုလောက်ကျန်တပ်ဖြတ်မှုနဲ့တန်ရက်ရှိခံထားရတဲ့ဟေဒီအမဟောင်းတယောက်ကိုဂျမေးကာနိုင်ငံမှာဖမ်းဆီးခဲ့တယ်လို့ဟေဒီတာဝန်ရှိသူတွေကပြောပါတယ်။တပ်ရဝိုင်ဆေးကိုလောက်ကျန်တပ်ဖြတ်မှုဆွဆွဲချက်နဲ့လွတ်တော်မဟောင်းဂျင်းဂျိုးဂျိုးဆက်ကို2020ခုတစ်ခုနှစ်ဇူလိုင်လကတည်းကအလိုရှိနေတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းလိုက်ပါ။ VOA American တန်ရဲ့တင်းနေငွေနေညအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးပြည်အနေနဲ့ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.